Welcome to the Voice of America in Burmese.
ဆက်တင်မင်္ဂလာပြန်ကနေပြည်စုံနဲ့မနေ့ကင်းပြကြပါလိမ့်ခင်ဗျာ။ဒီအမေရိကန်နိုင်ငံ2018ခုနှစ်စက်တဘာလ19ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ VOA Facebook စာမျက်နှာကပါတိုက်ရိုက်ဖန်ယူနာဆင်နေပါလိမ့်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်။ကျမကခင်ဗျာတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့တူချင်ညာပေးမှာပါ။အမေရိကန်သမ္မတထရမ့်ကနိုင်ငံတော်တရားရင်ချုပ်တရားသူကြီးဖြစ်တဲ့အမည်ရှင်တင်သွင်းခဲ့သူမှာအပြစ်တစ်စုံတရားမရှိဘူးလို့ကောက်ကွယ်ပြောကြားလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ကော်မရှင်ရဲ့မြန်မာအချက်လက်ရှာဖွေရေးအဖွဲ့ကဒီနေ့အင်္ဂါနေ့မှာအပိတ်အစီရင်ခံစာတစ်စောင်ကိုတင်သွင်းတော့မှာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာနောက်နှစ်အတွက်ဒုက္ခတွေအရေးအတွက်သုံးဆောင်မယ်လက်ခံတော့မယ်လို့နိုင်ငံကြီးဝန်ကြီးကတင်းလာနေမှာပဲပြောကြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညံဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာမြန်မာစစ်ကောင်းဆောင်တွေကို ICC ခုံရုံးတင်မဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုဒီတိုင်အနေနဲ့အပြည့်အဝထောက်ခံသွားမယ်လို့ဆိုပါတယ
် The conclusions of the UN fact-finding mission have provided an authoritative account of crimes committed
ကုလသမဂ္ဂဆိုင်ရာဒီတိုင်အထူးကိုယ်စားလှယ်ပြောကြားသွားတာပါဒီအကြောင်းနဲ့အတူမြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်နဲ့အနောက်နိုင်ငံတွေကြားအငင်းမပွားဖို့မလိုဘူးဆိုတော့ဒီ Washington DC က USIP မှာဆွေးနွေးကြတဲ့အကြောင်းအရာတွေကိုတင်ပြဖို့ရှိသလိုဒီကနေ့ဟာဒီစစ်တပ်ကအာဏာသိမ်းခဲ့တဲ့အနှစ်30ပြည့်နေ့လည်းဖြစ်ပါတယ်ဒီအကြောင်းအရာတွေကိုလည်းတင်ဆက်အောင်ပါပါဒါကနောက်ပိုင်းမှာစီးပွားရေးကဏ္ဍသုဒ္ဓဆိုရင်အမေရိကန်တကွင်ဆားတဲ့အပတ်စဉ်ကဏ္ဍတွေကိုကြားပါမယ်အခုရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်လင်းတို့ပြောပြပြအောင်ည
American သမ္မတ Donald Trump ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်ရှင်တင်သွင်းခဲ့တဲ့ Brett Kavanaugh ရဲ့မှတ်တမ်းမှာတိတ်ငယ်တဲ့ချုပ်ယွင်းချက်တစ်စုံတရာတော့မှမရှိခဲ့ပါဘူးလို့သူ့ဘက်ကလည်းရက်တီပြောကြားခဲ့ပါတယ်။အထက်တန်းကျောင်းသားဘဝလွန်ခဲ့တဲ့အနှစ်30လောက်ကဆဲကျော်တဲ့မင်းကလေးတူကိုလိမ်မှုဆန်ရဆော်ကားခဲ့တယ်ဆိုတဲ့ဆက်ဆွဲချက်ကို Kavanaugh ကမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲတနင်္လာနေ့ကသမ္မတအင်ဂျီမာသတင်းတောက်တွေရဲ့အမေကိုထိကြခဲ့တာဖြစ်ပါတယ်။ကယ်လီဖိုးနီးယားတက္ကသိုလ်ကပါမော့ခတူရဲ့ Kavanaugh ပေါ်ဆက်ဆွဲမှုဟာကြောင့်သူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်နေတရားရေးကော်မတီရဲ့ကြက်သပင်းနဲ့မဲခွဲဖို့လှုပ်ဆောင်နေမှုတွေနှောင့်နှေးသွားမယ်လို့မျှော်လင့်ထားကြတာပါ။ Kavanaugh ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်နေရွေးချယ်ဖို့မဲပေးမှုကိုသမ္မတကအပိတ်သက်စေခြင်းနဲ့လို့လည်းပြောကြားခဲ့ပါတယ်။အထူးသဖြင့်အထက်လွှတ်တော်မှ Dan Feinstein နဲ့တကွအတိုက်ခံ Democratic Party ရဲ့လောက်ရတွေကိုစိတ်ပျက်ကြောင်းလဲသမ္မတကပြောကြားခဲ့တာပါ။သမ္မတအနေနဲ့သူအမည်ရှင်တင်သွင်းခဲ့တဲ့ Kavanaugh နဲ့တနင်္လာနေ့မှာစကားမပြောရသေးပေမဲ့ Kavanaugh နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အမည်တင်သွင်းတာကနေပြီးတော့နှုတ်ပယ်ဖို့ရှိမရှိသတင်းတောက်တွေမေးမြန်းရမှာတော့ဒါမှမမေးသင့်တဲ့မေးခွန်းဖြစ်နေပြန်လည်ဖြေကြားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ရှေ့တောင်ဘက်ပိုင်းမှာ Florence Hurricane မုန်တိုင်းဝင်ရောက်တိုက်ခိုက်နေပြီးတော့လော့စ်အန်ဂျလစ်ဆုံးသူဥယျာဉ်ဟာ20ကျော်နေပါပြီ။မိုးရေလည်းပြင်းထန်ရွာသွန်းခဲ့လို့ရေကြီးတဲ့တံကိုလည်းခံရပါတယ်။တောင်နှင်းမြောက် Carolina ပြည်နယ်တွေမှာမုန်တိုင်းဝင်ခဲ့ပြီးတော့အခု Virginia ပြည်နယ်တောင်ပိုင်းVermont နဲ့ New Hampshire ပြည်နယ်တွေဘာပါရေကြီးမှုတွေဖြစ်လာနိုင်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီပြည်နယ်တွေကိုဒီကနေ့ဒီ Florence မုန်တိုင်းဝင်ရောက်လာဖို့ရှိနေတာပါလေဆင်နှာမောင်းတွေတော်တော်များများတိုက်ခတ်လို့ Virginia ပြည်နယ်မြို့တော် Richmond ကအဆောက်အဦတွေလည်းပျက်စီးခဲ့ရပါတယ်မနေ့ကညနေခင်းမှာတော့ Maryland, Pennsylvania နဲ့ Delaware ပြည်နယ်တွေကိုမုန်တိုင်းဖြတ်တန်းခဲ့ပါတယ်တနားကြီးကို21မိုင်ကျော်ပြင်းအားနဲ့တိုက်ခတ်ခဲ့တဲ့ Florence မုန်တိုင်းဟာခံမှန်းထားတာတဲ့အပြောကြရဆိုရင်လည်းရေကိုရေမွေးတွေကိုတော်တော်များများဖြစ်ပေါ်စေခဲ့ပါတယ်။မုန်တိုင်းကရက်တော်ကြောင်ဆက်ပြီးတော့တက်ခတ်နေမှုသဘောရှိတာကြောင့်ရေကြီးမြေပြိုမှုတွေရေကာတာကျုပ်ပေါက်မှုတွေဖြစ်မှာကိုလည်းအာဏာပိုင်တွေကစိုးရိမ်နေကြပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာလူဦးရေ9,000ကျော်လျှက်စစ်မိမိများပဲဖြစ်နေပြီးတော့အိမ်ပေါင်း4,000ကျော်ပျက်စီးခဲ့ပါတယ်။
Pacific သမုဒ္ဒရာထဲမှာဖြစ်ပေါ်ခဲ့ပြီးဖိလစ်ပိုင်ကနေတရုတ်နိုင်ငံဆီဥတီတိုက်ခတ်သွားတဲ့မန်ကွတ်တိုက်ဖုန်းမုန်တိုင်းကအခုခါမှာအပူပိုင်းမုန်တိုင်းအဆင့်ကိုရော့ချသွားပြီဖြစ်ပါတယ်။ဒါပေမဲ့လည်းဘင်္ဂလားပင်လယ်အော်ထဲမှာတည်ရှိနေတဲ့လေဗီယန်နဲ့ရံဝန်ပိုးပြီးအားကောင်းလာနိုင်တဲ့အတွက်ရခိုင်ကမ်းရိုးတန်းနဲ့မြဝချွန်းပေါ်တို့မှာမိုးကောင်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်။စက်တဘာ18ရက်နေ့ဘင်္ဂလားပင်လယ်အော်မှာရှိနေတဲ့လေဗီယန်နဲ့ရံဝန်ဟာပိုးအားကောင်းလာပြီးတော့ရက်20ရက်နေ့မှာတော့အိန္ဒိယအရှိတ်ဘက်ချမ်းကမ်းခြေကိုဖြတ်ကျော်ဝင်ရောက်မှာပါပါ။ဒါကြောင့်ရခိုင်ကမ်းရိုးတန်းနဲ့မြို့ဝချင်းမော်တို့မှာမိုးတက်လေပြင်းကြောက်နိုင်တဲ့အပြင်မိုးများလာနိုင်တဲ့အတွက်ဆယ်ရီနဲ့ပတ်သက်ပြီးသတိထားကြဖို့လည်းသတိပေးပါရစေ။မုန်တိုင်းကြောင့်တည်ဆုံးရသူအများစုကဖိလစ်ပိုင်နိုင်ငံကဖြစ်ပြီးစုစုပေါင်း54ယောက်ကနေ65ယောက်ထိရှိနိုင်တယ်လို့အာဏာပိုင်တွေကပြောပါရစေ။လူဆုံးကျွန်းက
ဒီကစားနေပတ်သက်ပြီးတော့အမေရိကန်ကစတော့ရှယ်ယာဈေးကွက်တွေပိတ်တဲ့အချိန်မှာသူကြီးညာချက်ထုတ်မယ်လို့ရင်းနှီးကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကတော့တိုက်ပွဲမုန်တိုင်းအတွင်းပျက်စီးမှုတွေနဲ့အသက်သေဆုံးထိခိုက်သူတွေရဲ့မိသားစုဝင်တွေအတွက်ဝန်ထဲကြောင့်နဲ့အခုကြီးတွေတုံးပြန်ပေးဖို့အတွက်ဌာနကုလသမဂ္ဂအဖွဲ့ဝင်တွေကနေလှုပ်ဆောင်နေကြောင်းတင်းနေလာနေသတင်းစာရှင်းလင်းပွဲမှ လို့ရှိရင်လျက်စစ်ဆိုင်ရာပစ္စည်းပင်လယ်စာပြည်ပေါ်ကလက်ဆွဲအိတ်ဖုံဆုပ်ဆက်တာယာနဲ့ဓာတ်ပစ္စည်းတွေပေါ်မှာလည်းတရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ဆိုင်ရာခွန်တင်းကျမှုတွေကိုသူတို့ပြန်ကိုယ်ပြန်လုပ်နေကြတာပါပြီးခဲ့တဲ့လတုန်းကနိုင်ငံကြား34ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်မှာခွန်သွင်းကုန်ခွန်တင်းကျမှုတွေ25ရာခိုင်နှုန်းလုပ်ခဲ့ကြပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိ5ကီလိုမီတာ32 kHz 9335 5ကီလိုမီတာ40 kHz 9639 5ကီလိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာ5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့5ကီလိုမီတာ20 25 30မီတာကနေဖမ်းယူနိုင်ပါတယ်။
ဒီလိုအမေရိကန်တန်အမနက်ခင်တရင်တွေကိုဆက်လက်ကျင်းပနေပါတယ်။ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကနေဖွဲ့စည်းတဲ့မြန်မာဆိုင်ရာချက်လက်ရှာဖွေဟာဩဂုတ်လ29ရက်တနင်္လာနေ့ကဂျာဖြတ်အစီရင်ခံစာတစ်စောင်တင်သွင်းခဲ့ပြီးတော့အပိသက်အစီရင်ခံစာအပြည့်စုံကိုတော့ဒီကနေ့စက်တင်ဘာ17ရက်နေ့ဂျနီဗာမှာ39ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ကောင်စီမှာတင်သွင်းတော့မှာဖြစ်ပါတယ်။တိန်းနေချီတဲ့ရိုဟင်ဂျာတွေအင်္ဂလိပ်ချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတာဟာတနည်းပြတဲ့အချိန်ကတင်သွင်းတဲ့အချက်လက်ရှာဖွေဖွဲ့ဂျာဖြတ်အစီရင်ခံစာမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်စစ်တပ်ကြီးကဲ6ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာရာဇဝတ်တရားရုံးတင်ဖို့အတွက်အကြံပေးထားတာဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကဖွဲ့စည်းတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ချဖွေအဖွဲ့ထဲမှာအင်ဒိုနီးရှားရှိနေတဲ့ဟောင်းဦးဆောင်ပြီးတော့တိလီလင်္ကာနိုင်ငံနဲ့ဩစတြေးလျနိုင်ငံက၃ဦးအဖွဲ့ပါပါတယ်ဒီဖွဲ့ကမြန်မာနိုင်ငံကိုတောရောက်ခွင့်မရပဲရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခေါ်လို့ရဘင်္ဂလားဒေ့ရှ်နဲ့ထိုင်းဘက်တောရောက်ပြီးတော့လူပေါင်း895ဦးထွက်ဆိုချက်တွေဆက်သွယ်ဂျိုရုကနေရိုက်ကူးထားတဲ့ပုံတွေဓာတ်ပုံတွေနဲ့ဗီဒီယိုအပါဝင်ရာဇဝတ်မှုကင်းဆိုင်ရာနဲ့စစ်ဖက်ဆိုင်ရာကျွမ်းကျင်ပညာရှင်တွေအကူအညီနဲ့အခုလိုအစီရင်ခံစာပြုစုခဲ့တာလို့ပြောပါတယ်ဒီစင်ကန်ဇာဟာပြည်စုံမှုမရှိဘူးလို့အမေရိကန်ခြေဆိုင်သုတေသီတချို့ကတုံ့တက်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကတော့စင်ကန်ဇာပါအချံပြုတ်ချက်တွေကိုအလေးနဲ့ထားတုံ့တက်ဖို့အချံပေးပါတယ်ဒီဖွဲ့ကဘလူဟုနေမှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်ကုလသမဂ္ဂလူ့ခွင့်ကောင်စီကဖွဲ့စည်းပေးတဲ့အချက်လက်စုစမ်းအဖွဲ့ကိုမြန်မာအစိုးရကလက်မခံသလိုပြည်ဝင်ခွင့်လည်းမပေးပါဘူ
းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ VK လူမှုကွန်ရက်အကောင့်ကိုရုရှားနိုင်ငံခြေစိုက် V Contacte လို့ခေါ်တဲ့ VK လူမှုကွန်ရက်ကပိတ်လိုက်ပါပြီ VK လူမှုကွန်ရက်ကိုတုံးဆွဲနေကြတဲ့သူတွေရဲ့တိုင်ကြားချက်တွေတော်တော်များများရခဲ့ပြီးတော့နောက်ပိုင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ VK အကောင့်ကိုပိတ်လိုက်တာဖြစ်တယ်လို့ VK ရဲ့လူမှုဆက်ဆံရေးအဖွဲ့က VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ရှင်းပြပါတယ် VK လူမှုကွန်ရက်ရဲ့စီမင်းစည်းကမ်းတွေကိုဖော်ပြပြီးတော့ရေးသားဖော်ပြချက်တွေကို VK ကVK ရဲ့စောင့်ကြည့်အဖွဲ့ကရှင်းပြနေတာဖြစ်ပြီးတော့မြန်မာနိုင်ငံက VK လူမှုကွန်ရက်ကိုတုံးဆွဲသူတွေရဲ့ဖော်ပြချက်တွေကိုစောင့်ကြည့်နေတာနိုင်မို့လဲမြန်မာစကားပြောဝန်ထမ်းတွေကိုခန့်အပ်ထားတယ်လို့ဆိုပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ VK အကောင့်မှာသူ့ကို follow လုပ်တဲ့လူပေါင်းဟာ 3,000 လောက်ရှိပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအရင်ကတည်းက Facebook ကိုတုံးခဲ့တဲ့သူပါဒီ Facebook မှာသူကအကောင့်နှစ်ခုဖွင့်ထားပါတယ်တစ်ခုမှာ follow လုပ်တဲ့သူတစ်သန်းကျော်ရှိပြီးတော့နောက်တစ်ခုမှာတော့နှစ်တန်းကျော်သုံးတန်းနီးပါးရှိတာပါရိုဟင်ဂျာမွတ်စလင်တွေကိုဒီမြန်မာစစ်တပ်ကရရဲဆက်ဆက်နှိမ်နှင်းဖြိုခွဲတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂရာရှိတွေတိုက်တွန်းမှုတွေထွက်လာခဲ့ပြီးနောက်ပိုင်း Facebook ကုမ္ပဏီကဒီပြီးခဲ့တဲ့လလောက်ကပဲဗိုလ်ချုပ်မှုကြီးရဲ့အကောင့်ကိုနဲ့ဒီစစ်တပ်မြန်မာစစ်တပ်နဲ့ပတ်သက်တာတွေကိုပိတ်ပင်ထားခဲ့တာပါ
American from Washington The voice of America
တဲ့မလားဆစ်စီရဲ့အင်္ဂါနေ့မနေ့ခင်းထိတိုင်းအောင်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကြောင်လင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားမှာဖြစ်ပါတယ်မြန်မာစစ်ကောင်းဆောင်တွေကို ICC နိုင်ငံကရာဇဝခွန်ယုံတင်ဆစ်ဆေးဖို့တောင်းဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုပြည်ထောင်နိုင်ငံအနေနဲ့အပြည့်အဝထောက်ခံကြောင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်ထောက်ခံအားပေးသွားမှာဖြစ်ကြောင်းပြည်ထိုင်ထိပ်တန်းခေါင်းဆောင်တူကပြောကြားလိုက်ပါတယ်အပြည့်စုံကိုတော့မန်းအင်ဂျင်နိုင်ကတင်ပြမှာပ
ါတနင်္လာနေ့ကဂျနီဘာမှာကျင်းပတဲ့39ချိန်မြောက်လူခွင့်ရေးကောင်စီညီလာခံကိုတက်ရောက်လာတဲ့ပြည်ထိုင်နိုင်ငံနိုင်ငံသားရေးဌာနရုံးရဲ့ဒနသဟာရနဲ့ကုလသမဂ္ဂရေးရာဝန်ကြီးလော့ဒ်အမတ်ကရိုဟင်ဂျာရီပေါ်မြန်မာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်လို့ပြစ်ဒဏ်ချမှတ်နိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အဆက်မပြတ်အာရုံစိုက်လှုပ်ဆောင်ဖို့သူ့ရဲ့မိကွန်းမှာအဓိကတိုက်တွန်းသွားပါတယ်ဒီကနေ့စက်တင်ဘာလ18ရက်နေ့မှာလူခွင့်ရေးကောင်စီညီလာခံကိုတင်သွင်းမဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့စာမျက်နှာ400ပါအစီရင်ခံစာနဲ့ပတ်သက်လို့လည်းဝန်ကြီးလော့ဒ်အမတ်ကအခုလိုပြောသွားပါတယ
် The conclusions of the UN fact-finding mission have provided an authoritative account of crimes committed against the Rohingya
community ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာမြန်မာနိုင်ငံမှာရိုဟင်ဂျာတိုင်းဝိုင်းပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တယ်ဆိုတာကိုအခိုင်အမာယုံကြည်ရတဲ့အထောက်အထားတွေနဲ့ဖော်ပြထားပါတယ်။တပ်ဖြတ်မှုနဲ့အတင်းအဓမ္မပြုကျင့်မှုအပါဝင်ရက်ဆက်ကြမ်းကြုတ်မှုတွေဟာအစိုးရကစားဖတ်သူတွေအတွက်တကယ့်ကိုတုံ့လုံစရာကောင်းပါလေ။ရိုဟင်ဂျာတိုင်းဝိုင်းပေါ်မှာနှစ်ပေါင်းများစွာဆိုးရွားလာပြီးတော့စနစ်တကျဖိနှိပ်မှုတွေရှိခဲ့တယ်ဆိုတာဒီစင်ခံစားကနေတက်တည်ပြနေပါလေ။တိုင်းပြည်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ချိုးဖောက်မှုတွေကိုလည်းမိမောင်းထိုးပြနေတာပါ
။ဒါအပြင်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့အရေးကြီးဆုံးလဲသူကအခုလိုပြောပါတယ်
။ The Rohingya community must receive justice for the horrific
acts. သူတွေကသူတို့ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်မှာရိုဟင်ဂျာတိုင်းဝိုင်းအတွက်တရားမျှတမှုရကိုရရှိရမှာဖြစ်ပါတယ်။ဒီလိုပြစ်မှုကျူးလွန်မှုတွေအတွက်ပြစ်ဒဏ်ကနေကင်းလွတ်ခွင့်မပေးနိုင်ပါဘူး။
ဒီကျူးလွန်မှုတွေကိုမြန်မာအစိုးရရဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဘလို့တမတ်ကြကြစုံစမ်းစစ်ဆေးမလဲ။နောက်ဒီလိုတာဝန်ရှိမှုအတွက်တရားစီရင်မှုကနေတဆင့်တာဝန်ခံမှုရှိလာဖို့ဘလို့ဆောင်ရွက်မလဲဆိုတာမဖြစ်မနေစီစဉ်ရမှာဖြစ်တယ်လို့ Lord Ahmed ကပြောပါရယ်။ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကအကြံပြုထောက်ပြထားတာတွေကိုလည်းလူခွင့်ရေးကောင်စီမှသာမကလုံခြုံရေးကောင်စီကပါဦးစားပေးဆောင်ရွက်တင်ကြောင်းသူကအခုလိုတိုက်တွန်းသွားပါရယ်။
The fact-finding mission concludes that these acts warrant the investigation and prosecution of senior Burmese officials.
ဒီကနေ့မှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့တဲ့အပေါ်မြန်မာစစ်ဖက်အစိုးရကောင်းဆောင်တွေမှာဘလောက်တာဝန်ရှိသလဲဆိုတာစုံစမ်းစစ်ဆေးဖို့တရားစွဲဖို့အစိုးရခန်းစားကတိုက်တွန်းထားပါတယ်။အသေးစိတ်ပြီးတော့ကြေပြန့်ပြည်စုံတဲ့အစိုးရခန်းစားအတွက်ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ကိုချီးကျူးအတိအမှတ်ပြုပါတယ်။ဒါကြောင့်လူခွင့်ရေးကောင်စီမှာရောလုံခြုံရေးကောင်စီမှာပါသူတို့ရဲ့အစည်းအခမ်းတင်ပြချက်တွေကိုအပြည့်အဝအောင်ဆိုင်ဦးစားပေးဆောင်ရမှာဖြစ်ပါတယ
်ဒီတိုင်ဆိုရအနေနဲ့မြန်မာနိုင်ငံအရေးကိုဦးစားပေးဆောင်ရနေတယ်လို့နိုင်ငံသားဝင်ကြီး Jeremy Hunt ကိုယ်တိုင်လည်းမကြခင်မြန်မာနိုင်ငံကိုသွားဖို့ရှိကြောင်း Lord Ahmed ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောသွားပါတယ
် Let me assure all members that the United Kingdom will continue to focus on ensuring that the Rohingya refugees in Bangladesh
ဒီလိုမျိုးရိုညာဒုက္ခသည်တွေနဲ့ဆန္ဒအရလုံလုံချုံချုံဂုံတိတ်ကရှိရှိနိုင်ငံတကာကြီးကြပ်မှုအောက်မှာမြန်မာနိုင်ငံကိုပြန်နိုင်ရေးဗြိတိန်ကဆက်ပြီးတော့လေးပေးဆောင်ရွက်တော့မှာပါမြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းဗြိတိန်အနေနဲ့ဆက်ပြီးတော့ထောက်ခံအားပေးတော့မှာပါဆင်းနေမှာပဲလွတ်လပ်မှုတည်ခံမှုမတူကွဲပြားမှုတွေကိုမြင့်တင်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံနဲ့သူ့ရဲ့ပြည်သူတွေအားလုံးအတွက်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့တော်ဝပြောရေးကိုဥတီတဲ့လမ်းကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်ပါတယ်။ဒီချက်ဟာဗြိတိန်ဆိုးအတွက်အဓိကဦးစားပေးဖြစ်ဆက်ပြီးတော့ရှိနေသလိုတိုးတက်မှုအချိန်ဟုန်ဆက်ပြီးတော့ထိမ့်သိမ့်နိုင်ဖို့ဗြိတိန်နိုင်ငံသားဝင်ကြီးကိုယ်တိုင်ကလည်းမြန်မာနိုင်ငံကိုမကြခင်သွားဖို့ရှိပါတယ်။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဩဂုတ်လ25ရက်နေ့ကလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကနေသတင်းစာရှင်းလင်းပွဲပြုလုပ်ပြီးထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာပမာဏအစီရင်ခံစာမှာတော့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်ဖက်အကြီးအကဲ6ဦးကိုနိုင်ငံတကာဥပဒေရေးနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းထားတာပါဒီကနေ့မှာတော့အစီရင်ခံစာအပြည့်အစုံကိုလူခွင့်ရေးကောင်စီညီလာခံမှာသူတို့၃ဦးလုံးတင်သွင်းမှာဖြစ်ပြီး19ရက်နေ့ဒေတာစံတော်ချိန်နနက်10နာရီမှာတော့ဂျနီဗာမှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါရဲ့ရှင်
။မှန်ရင်ညနေပြောပြသွားတာပါခင်ဗျာ။အခုတခါနားဆင်ရမှာက မြန်မာငြိမ်းချမ်းရေးမှပူပြီးပါဝင်ပတ်သက်လာတဲ့တရုတ်အနေနဲ့မြန်မာနိုင်ငံမှာစစ်ပွဲတွေဖြစ်နေတာမမြင်ကျင်သလိုလုံးဝငြိမ်းချမ်းသွားတာမျိုးကိုလည်းမြင်နေတာမဟုတ်ဘူးလို့အမေရိကန်ငြိမ်းချမ်းရေး Institute USIP ကထုတ်တဲ့သုတေသနအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အနောက်နိုင်ငံတွေကအမေရိကန်အပါအဝင်မြန်မာအရေးမှာပါဝင်ပတ်သက်နေတာကိုတရုတ်အနေနဲ့အနိုင်အရှုံးသဘောမျိုးမမြင်ဘဲပါဝင်ခွင့်ပေးဖို့လည်းတိုက်တွန်းကြပါတယ်။အကြောင်းစုံကတော့USIP ဘွဲမှာကိုတိုင်သတင်းသွားယူခဲ့တဲ့ကိုငိမ့်ညံကတင်ပြမှာပ
ါ။ဝါရှင်တန်အခြေစိုက်အမေရိကန်ငိမ့်ညံ Institute USIP မှာကျင်းပတဲ့ China Role in Myanmar Internal Conflicts မြန်မာပြည်တွင်းရေးပဋိပက္ခတွေမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍခေါင်းစဉ်နဲ့သုတေသနအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာဟာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပဋိပက္ခတွေအပေါ်တရုတ်ရဲ့အမြင်နဲ့အခမ်းကဏ္ဍတွေကိုလေးလာဖော်ပြထားပြီးအမေရိကန်အနေနဲ့မြန်မာနိုင်ငံငိမ့်ညံရေးအတွက်ဘလို့ကူညီရမလဲဆိုတာအကြံဉာဏ်ပေးထားတာပါတရုတ်အနေနဲ့မြန်မာနိုင်ငံမှာစစ်ပွဲတွေတိုက်နေတာမမြင်ကျင်သလိုလုံးဝငြိမ်းချမ်းသွားတာမျိုးကိုလည်းမြင်ကျင်တာမဟုတ်ဘူးလို့ပြောရတဲ့အကြောင်းကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းလက်ရှိ National Democratic Institute အဖွဲ့ဥက္ကဋ္ဌဒါရီမီရှယ်ကအခုလိုရှင်းပြပါဗျာ
so it's a judgment we make but it's from talking to
ဒါကျွန်တော်တို့တရုတ်ပြည်တွင်းနဲ့ကပါဝင်ပတ်သက်သူတွေရောပါဝင်ပတ်သက်သူတွေနဲ့စကားပြောခဲ့တဲ့သူတွေကိုရောသူတို့အခြေအနေကိုဘယ်လိုမြင်လဲဆွေးနွေးပြီးမှအခုလိုမျိုးဆုံးဖြတ်တာပါနောက်ပြီးတော့ကျွန်တော်တို့ကြားလာကတရုတ်နိုင်ငံအနေနဲ့မြန်မာပြည်မှာငြိမ်းချမ်းရေးလွယ်လွယ်နဲ့ရမယ်လို့မထင်ပါဘူးလုံးဝငြိမ်းချမ်းသေးမှာမဟုတ်ဘူးဆိုတာကိုသူတို့ကအသေးချာသိပါတယ်သူတို့အနေနဲ့သူတို့အကောင်းဆုံးလုပ်နိုင်တဲ့ပုံစံတိုင်းငြိမ်းချမ်းရေးရဖို့ဝိုင်းပြီးတော့လှုပ်ဆောင်သွားမှာပါလုံးဝငြိမ်းချမ်းရေးရဖို့စိတ်မပူပါဘူ
းအစီရင်ခံစာထဲမှာဖော်ပြထားတာကတရုတ်မြန်မာနယ်စပ်နားမှာလက်တလောဖြစ်ပွားနေတဲ့ပြည်ပခါတွေမြန်မာပြည်နယ်နယ်စပ်ကရိုဟင်ဂျာအရေးတွေကြောင့်မြန်မာနိုင်ငံအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုပိုရှိလာတယ်လို့တရုတ်ဟာသူ့ရဲ့ဂျားနေရေးမူဝါဒကိုပြစ်ပယ်ပြီးမြန်မာငြိမ်းချမ်းရေးမှာတက်တက်ကြွကြွပါဝင်လာတာကိုမြန်မာဘက်ကလည်းကြိုးဆိုပါတယ်ဒါပေမဲ့တရုတ်နိုင်ငံအနေနဲ့အနိုင်ရှုံးသဘောမျိုးမမြင်ပဲပွင့်လင်းမြင်သာမှုရှိရှိအမေရိကန်နဲ့အနောက်နိုင်ငံတွေကိုလည်းမြန်မာငြိမ်းချမ်းရေးမှာပါဝင်ခွင့်ပေးဖို့ International Republican Institute ဥက္ကဋ္ဌ Daniel Twining ကအခုလိုပြောပါတယ
် For China not to pursue a zero sum perspective that excludes
တရုတ်အနေနဲ့အနိုင်ရှုံးသဘောမျိုးမမြင်ပဲမြန်မာနိုင်ငံကိုနှစ်ပေါင်းများစွာအကွဲပြဲဖြစ်ဒုက္ခရောက်စေတဲ့ပြည်တွင်းပဋိပက္ခတွေဖြေရှင်းရမှာအမေရိကန် EU နဲ့အခြားဘယ်နိုင်ငံကိုမှမြန်မာအစိုးရလူအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကင်ခွင့်မပေးဘဲဖယ်ထားတာမျိုးမလုပ်သင့်ပါဘူ
းမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ပြီးတော့ရိုဟင်ဂျာအရေးကိစ္စတွေမှာမြန်မာအစိုးရဘက်ကအစဉ်တစိုက်ကာကွယ်ပေးနေတဲ့တရုတ်နိုင်ငံဟာမြန်မာပြည်တွင်းရေးမှာအဓိကနေရာကပါဝင်လာနေတာပါအခုအစီရင်ခံစာကအကြံပြုချက်တွေကလည်းကြိုးကြောင်းစီလျော်ကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာအတန်အမတ်ကြီးဦးအောင်လင်းကအခုလိုပြောပါတယ
် The recommendations that contained in the report is very valid for us
။ရခိုင်ပြည်နယ်အကြံပေးကော်မတီရဲ့အကြံပေးချက်တွေကိုအကောင့်အထည်ဖော်ဖို့ကိစ္စတိုက်တွန်းအကြံပေးချက်တွေဟာကျွန်တော်တို့အတွက်ကြိုးကြောင်းစီလျော်ပါတယ်။ဒီကိစ္စနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုကျွန်တော်တို့အလေးနက်ထားကင်တွယ်နေပါတယ်လို့ပြောသွားတာပါ။တရုတ်နိုင်ငံဟာကြောက်ဖြူရင်နဲ့စိတ်ကန်းအထူးစည်းဝါးရေးဆောင်ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတွေတိစောက်ထားပြီးမြန်မာနိုင်ငံထဲမှာယင်းနှီးမြှုပ်နှံမှုအများဆုံးလှုပ်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်။မြန်မာအနေနဲ့လည်းတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားကြပြီးတရုတ်ရဲ့ယင်းနှီးမြှုပ်နှံမှုတွေကိုကြိုးစုပ်ပေမဲ့လည်းတနိုင်ငံတည်းကိုမှီခိုနေရတာနဲ့တရုတ်ရဲ့လုပ်ငန်းလုံနီးလုပ်ဟန်တွေဟာမြန်မာလူထုနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်တာတွေကြောင့်ဆိုရင်နေရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်ဒေတာကန်တွေလည်းထိခိုက်မှုနည်းပြီးပြည်ပခန့်တွေမကြီးထွားလာစေဖို့တရုတ်အနေနဲ့တာဝန်ခံတဲ့ယင်းနှီးမြှုပ်နှံမှုတွေလှုပ်ဖြစ်အောင်မူပေါင်းတွေနဲ့ထိမ့်သိမ်းဆောင်ရွက်ဖို့အမေရိကန်အစိုးရအနေနဲ့တိုက်တွန်းတင်တဲ့အကြောင်းအစီရင်ခံစာကအကြံပေးထားပါတယ်ခင်ဗျာ
။အမေရိကန်ငြိမ်းချမ်းအင်စတီကျူဆွေးနွေးပွဲမှာသတင်းသွားယူခဲ့တဲ့ကိုငြိမ်းချမ်းရှင်းပြခဲ့တာပါ။သောရရှင်များခင်ဗျာဒီကနေ့ဟာစစ်တပ်ကမြန်မာနိုင်ငံမှာအာဏာသိမ်းခဲ့တာအနှစ်30ပြည့်နှစ်ဖြစ်ပါတယ်။တိုင်းပြည်ကြောက်တဲ့ကြတော့မဲ့အခြေအနေမျိုးကိုကယ်တင်ဖို့အတွက် 1988 စက်တင်ဘာလမှာအာဏာသိမ်းခဲ့ရတာပါလို့မြန်မာတပ်မတော်ကပြောဆိုခဲ့တာဟာစစ်တပ်ကအာဏာကိုချုပ်ကန်လိုတဲ့ဆန္ဒကြောင့်ဖြစ်တယ်ဆိုတာကိုဒီကနေ့အခြေအနေတွေကမီးမောင်းထိုးပြနေတယ်လို့မြန်မာနိုင်ငံရေးမှာပါဝင်ခဲ့သူတွေနဲ့သမိုင်းပညာရှင်တချို့ကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြမှာပါ။မြန်မာနိုင်ငံမှာရှီလီလုံးလူလူအုံကြွမှုကြီးအတွင်းသွေးရောသားရောမဟုတ်တဲ့မငြိမ်မသက်မှုတွေပေါ်လာပြီးနောက်1988စက်တင်ဘာလ18ရက်ညနေပိုင်းဒီကနေ့လိုနေမျိုးမှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်ပါတယ်။ ။အဲ့ဒီအချိန်ကအာနာသိန်းစစ်ကောင်းဆောင်ကတော့တမရော်ကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောမောင်ဖြစ်ပြီးအခုတော့ကွယ်လွန်သွားပြီဖြစ်ပါတယ်။တိုင်းပြည်ကြောက်တဲ့ကြားတော့မဲ့အချိန်တွေကိုကယ်တင်ဖို့အာနာသိန်းခဲ့ရတာပါလို့အာနာသိန်းစစ်ကောင်းဆောင်တွေကပြောခဲ့တာပါ။စစ်ကောင်းဆောင်တွေကတိုင်းပြည်ကိုတကယ်ပဲကယ်တင်ခဲ့တာပါလား။ဖြစ်သိမ်းလိုက်ပြီဖြစ်တဲ့ NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးဖြစ်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ်
။အဲ့ဒီအချိန်မှာအာဏာသိမ်းတဲ့စစ်ကောင်စုံတွေကတရားဝင်အကြောင်းပြချက်ပေးပါတယ်။နှစ်မျိုးလုံးကလည်းလက်နှလုံးအလိုကြီးရပါပဲ။ဟိုဒီကနေ့နှစ်30ကြာတဲ့အခါမှာပြန်သုံးသပ်လို့ရှိရင်သူတို့အကြောင်းပြချက်တွေဟာမမှန်ဘူးဆိုတာကိုပို့ပြီးတော့သိတာပါတယ်ခင်ဗျာ။တိုင်းပြည်အတွက်ပုံမျိုးတိုးတက်မှုနဲ့ကြည့်လို့ရှိရင်စစ်တပ်အာဏာသိမ်းလို့တိုးတက်လာတယ်လို့ကျွန်တော်တို့မပြောနိုင်ပါဘူးခင်ဗျာစစ်တပ်အာဏာသိမ်းလို့နိုင်ငံရေးစနစ်မပိုင်ခဲ့တဲ့အတွက်ကျွန်တော်တို့ဒီကြေတာရှုံးပြီးတော့ပြည်သူပြောင်းလဲလုပ်နိုင်မယ်ဆိုရင်ကျွန်တော်တို့ကဒီအပြင်အဆက်လောက်တော့မှရောက်နိုင်တဲ့အနေအထားပေါ့အာဏာမသိမ်းဘူးဆိုရင်တိုက်ပြတ်ဆက်ပြီးတော့ပုံပြတ်တက်မှုရှိနိုင်တယ်ဒါကြောင့်မလို့စစ်တပ်ကအာဏာသိမ်းခြင်းလို့သာလျှင်ရမယ်ရှာပြီးတော့အကြောင်းပြတာလို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
စီရီလုံးမှာကျောင်းသားကောင်းဆောင်ဖြစ်ခဲ့သူဦးမိုးသီးစုံကလည်းလွန်ခဲ့တဲ့အနှစ်30ကတိုင်းပြည်ကိုအာဏာသိမ်းခဲ့တဲ့စစ်ကောင်းဆောင်တွေရဲ့ပြောစကားကိုလက်ရှိအခြေအနေတွေနဲ့နှိုင်းယှဉ်သုံးသပ်ရင်အလွယ်တကူသိနိုင်တယ်လို့ဆိုပါတယ်။
အဲ့တော့ဒီစစ်တပ်ကအာဏာသိမ်းတဲ့အခါမှာသူတို့ပြောတဲ့စကားကဘာရှိလဲဆိုတော့နိုင်ငံတော်စီရင်ရေးဟာလုံခြုံရေးဟာလာချုပ်အားချခိုင်မြဲရေးဆိုရဲကြွေးကြော်တာနေပေါ့အခုကျွန်တော်တို့လက်30ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ကိုယ်တို့ကိုယ်တိုင်ဒီပေးထားခဲ့တဲ့ဒီဂရီးတွေကြိုးကြော်တဲ့နေရာဟောဒီနေ့ပြည့်ပြီလားကျွန်တော်တို့ပြန်ကြည့်ရင်တိတာသွားပြီအခုရခိုင်ပြည်နယ်မှာဘာမှတည်ငြိမ်မှုမရှိတော့ဘူးဟာလာဗမာပြည်နိုင်ငံကဖိအားပေးမှုတွေကိုခံရတယ်ဟာလာတိုင်းရင်းသားတွေနဲ့အပြစ်ခရဆေးရေးလုပ်ထားပြီမဲ့ဆက်ပြီးတိုက်နေတော့ဖြစ်နေတယ်ကျွန်တော်နေ့30ပြန်ကြည့်လိုက်တဲ့အခါမှာဗမာပြည်ရဲ့အခြေအနေကဒီတိုင်းပြည်လုံးကပြည်သူတဦးချင်းမှာရောတနိုင်ငံလုံးမှာရောတမျိုးသားလုံးမှာရောဘသူမှမလုံခြုံမှုမရှိတော့ဘူးကျွန်တော်တို့ပါ
မြန်မာနိုင်ငံမှာ1962မှာတကြိမ်1988မှာတကြိမ်စစ်တပ်ကနှစ်ကြိမ်အာဏာသိမ်းခဲ့ပြီးဒါတွေဟာစစ်တပ်ကအာဏာကိုချုပ်ကန်လိုတဲ့ဆန္ဒတစ်ခုတည်းကြောင့်ဖြစ်တယ်ဆိုတာပေါ်လွင်ကြောင်းဗြိတိန်နိုင်ငံလန်ဒန်မြို့မှာနေတဲ့သမိုင်းပညာရှင်ဒေါက်တာအောင်ခင်ကထောက်ပြပါတယ
်သူတို့ကအာဏာလိုခြင်းလို့သိမ်းတာပဲတိုင်းပြည်ကိုကယ်တင်ဖို့သိမ်းတာမှမဟုတ်ပဲသူတို့လုပ်တာနဲ့သူတို့ပြောတာနဲ့ကတခြားပြီပဲအဲ့တော့88မှာတပြည်လုံးကအာဏာရှင်စနစ်ကိုမကြိုက်တော့ဘူးအစိုးရလည်းမရှိတော့ဘူးဘာမှမရှိတော့တာဘူနေဝင်းကအာဏာသိမ်းခိုင်းတော့ဒီဘူဆုံးပေါင်းတို့သိမ်းကြတာပေါ့လေသူတို့ဟာဒီချိန်ထိရောက်ဘူနေဝင်းခိုင်းနေအတိုင်းလုံနေရတာပဲနောက်စစ်တပ်တဲမှာဘူနေဝင်းရှိရာဟာဘူတန်းရှိရာလူယူသွားတာပေါ့ဗျာဒါပဲဒီစစ်တပ်ကနိုင်ငံရေးလှုပ်ရှားလာတာကြာပြီရာတော့အဲ့တော့သူပြောတာတွေကတော့ကဲတင်နေဆိုတာဝါရပြန်တာအဲ့တော့ကဲတင်လို့ရှိရင်တိုင်းပြည်သားကြိုက်တဲ့အစိုးရဟိုလူလက်ခံမှာပေါ့အဲ့တော့သူကဟိုတိုင်းပြည်သားကြိုက်တဲ့အစိုးရမှာမဟုတ်ဘူးသူတို့ကဟိုဘယ်အစိုးရတက်တယ်ငါတို့ကရတဲ့မှာအာဏာရှိရဲ့အဖွဲ့အစည်းပြင်နေတာပေါ့အဲ့ဒီကကဲတင်တာပဲဟုတ်တော့မယ
်88စက်တင်ဘာ18ရက်နေ့မှာအာဏာသိမ်းပြီးနောက်တနည်းကဆက်လို့ဆန္ဒပြသူတွေကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းမှုအတွင်လူ3000လောက်တိစုံခဲ့ရတယ်လို့ခန့်မှန်းထားကြပါတယ်စစ်တပ်ကဥဆောင်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာအရေးပါတဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆိုင်ရေးရာဝန်ကြီးဌာန3ခုကိုစစ်တပ်ကချုပ်ကန်ထားတာကြောင့်မြန်မာနိုင်ငံဟာအပြည့်အဝဒီမိုကရေစီရာသေးတဲ့နိုင်ငံတစ်ခုမဟုတ်ကြောင်းနိုင်ငံတကာပညာရှင်တွေကထောက်ပြကြပါတယ်ခင်ဗျာ
တော်ရှိမြန်ဆန်ရန်ကုန်တိုင်းဥပဒေချုပ်အပါအဝင်ပြည်ရေးပိုင်းဆိုင်ရာတာဝန်ရှိသူချုပ်ဖမ်းဆီးအရေးယူလိုက်တဲ့ကိစ္စဟာ NLD အစိုးရရဲ့အာဂတိလက်စားမှုတိုက်ဖြည့်ဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်။ဒါကြောင့်မို့အစိုးရရဲ့အာဂတိလက်စားမှုတိုက်ဖြည့်ဟာဘလောက်ထိထိရောက်အောင်မြင်လာပြီလဲ။ဘာတွေလိုအပ်ချက်ရှိသလဲ။စသဖြင့်လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်တော်ရရှိမှုကိုကျေးဇူးပါတယ်ခင်ဗျာ။ဒီ
ီနေ့အင်္ဂါနေ့ညဗီယိုရဲ့တရားဒီလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြပါမယ်။တောင်နှင်းမြောက်ကိုရီးယားနိုင်ငံကခေါင်းဆောင်နှစ်ဦးရဲ့တတိယအကြိမ်မြောက်တွေ့ဆုံမှုတွေဒီကနေ့စတင်မှာဖြစ်ပါတယ်။စက်တင်ဘာ18ကနေ20ရက်နေ့ထိ2ရက်ကြာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲကိုမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာကျင်းပမှာဖြစ်ပါတယ်။ VOA သတင်းတော့ Steve Miller ရဲ့ထိပ်သီးဆွေးနွေးပွဲအကျိုးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးကိုကျော်အောင်လွင်ကပြောပြမှာပါ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တတိယအကြိမ်တွေ့ဆုံမှုတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့အတူပျုံယမ်းမြို့တော်ကိုလိုက်ပါသွားကြမဲ့သူတွေက200လောက်ရှိပါတယ်။အဲ့ဒီထဲမှာတောင်ကိုရီးယားနိုင်ငံရဲ့အကြီးအမားဆုံးစီးပွားရေးကုမ္ပဏီတွေကခေါင်းဆောင်တချို့လည်းပါဝင်ပါတယ်။တောင်မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့အခုတစ်ခေါက်ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်ပြသိမ်းရေးကိစ္စတွေမကဘဲကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ဖို့လည်းပါဝင်မှာဖြစ်ပါတယ်။အခုခီးစဉ်မှာအမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးတိုးတက်ကောင်းမွန်မှုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကြားကနေဘလို့ဆောင်ရွက်ပေးနိုင်မလဲဆိုတာကိုလည်းမြင်ကြမှာဖြစ်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုထိပ်သီးဆွေးနွေးပွဲမှာအခြေခံအဖြစ်အာရုံစိုက်တဲ့ကိစ္စကတော့နျူကလ িয়ার လက်နက်ဖျက်သိမ်းရေးပါပဲလို့နိုင်ငံရေးသူတွေတူတူဖြစ်တဲ့ချွန်ဆောင်ဟွန်းကဆိုပါတယ
် which is whether Kim Jong-un himself is really willing to give up
နျူကလ িয়ার လက်နက်တွေကိုလုံးဝဆွန့်လွတ်ဖို့ကင်ဂျွန်ဦးကိုယ်တိုင်ကတကယ်လိုလိုလားလားရှိရလားနျူကလ িয়ার လက်နက်ကင်းစင်တဲ့နိုင်ငံအဖြစ်နျူကလ িয়ার လက်နက်မပြန်ပွားရေးသဘောတူစာချုပ်အတိုင်းလိုက်နာမလားဆိုတာကိုအာရုံစိုက်သင့်ပါတယ်
တောင်ကိုရီးယားဆိုရရရှိတယ်ပြောတာကတော့သမ္မတမွန်အနေနဲ့အဓိကအာရုံစိုက်ထားတာကကိုရီးယားနဲ့နိုင်ငံဆက်ဆံမှုတိုးတက်ဖွံ့ဖြိုးရေးပဲဖြစ်ပြီးတော့လွန်ခဲ့တဲ့ဧပြီလ28ရက်နေ့ပထမဆုံးချိန်တွေ့ဆုံခဲ့ကြတဲ့ကသဘောတူထားခဲ့ကြတဲ့ဖမ်မွန်ဂျွန်ကြေညာချက်ထဲမှာပါဝင်တဲ့ကိစ္စတွေကိုခေါင်းဆောင်တို့ကအကောင့်ထဲဆက်ပြီးတော့ဖော်ကြမှာကိုလည်းမျှော်လင့်နေကြပါတယ်ဗာဂျီးနီးယားပြည်နယ်ထရိုင်တက်တို့ကနျူကလ িয়ার လက်နက်ကင်းစင်ရေးတွေကိုလေ့လာနေတဲ့ဒန်နီယယ်ပင်စတန်ကတော့ကိုရီးယားကျွန်းဆွယ်အရေးတွေမကဘဲအမေရိကန်နဲ့အာရှဒေသတွင်းကိစ္စတွေအပါအဝင်မျှော်လင့်စရာတွေတော်တော်များများရှိတယ်လို့ဆိုပါတယ်။လူငယ်ရင်းနဲ့ဆိုင်တဲ့ဘက်ကဆိုလို့ရှိရင်ယုံကြည်မှုတည်ဆောက်တာတွေဘလောက်လုံနိုင်မလဲဆိုတဲ့ကိစ္စ။အထူးသဖြင့်နျူကလ িয়ার ဒေသမှာလက်နက်လျှော့ချရေးကိစ္စဘလောက်လုံလာနိုင်မလဲ။ခိုင်မာတဲ့လှုပ်ဆောင်မှုတွေဖြစ်ပေါ်လာမလား။လှုပ်ဆောင်နိုင်မလားဆိုတာတွေကိုလူတွေကစောင့်ကြည့်နေကြတာလို့ဒန်နီယယ်ပင်စတန်ပြောသွားခဲ့တာပါ။နောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်ဆွန့်လွတ်ရေးအစီအစဉ်ကိုမလုံမချင်းကလသမကရဲ့အရေးယူတန်ခတ်တာတွေကိုဆက်ပြီးတော့လှုပ်ထားဖို့အမေရိကန်ပြည်ထောင်စုကခိုင်မာဆက်ပြီးတိုက်တွန်းနေတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကသတင်းတော်တွေကိုတောက်ကြနေတုန်းကပဲပြောထားပါတယ်
။ We believe they are central to President Trump's efforts to convince Chairman Kim
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်အဆုံးသတ်ဖျက်သိမ်းရေးတွေကိုအပြည့်အဝလှုပ်ဆောင်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုဖြောင်းဖြားနားချရေးသမ္မတထရန့်ရဲ့အားထုတ်မှုတွေပေါ်မှာမန်နိုင်ပြုလှုပ်ဆောင်နေတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နျူကလ িয়ার လက်နက်ဖျက်သိမ်းရေးဟာဖြစ်အောင်လုပ်ဖို့လိုအပ်နေတဲ့ကိစ္စဖြစ်ပြီးဒါကကဘာကစောင့်ကြည့်နေတာပါမစ္စတာကင်ဂျွန်ဦးအနေနဲ့ဒီကိစ္စကိုအသေးချာနားလည်သဘောပေါက်ပြီးမြောက်ကိုရီးယားပြည်သူတွေရဲ့ပုံမူကောင်းမွန်တဲ့အနာဂတ်အတွက်သူဘယ်လိုလှုပ်ဆောင်ပေးမလဲဆိုတာကိုလည်းအားလုံးကကြည့်နေကြပါတယ
်ဘလို့ဆိုတော့မြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့ရှေ့ပြေးအဖွဲ့အနေနဲ့ရရှိ100လောက်ရောက်နေပါပြီအဲ့ဒီထဲမှာသတင်းသမားတွေလည်းပါပါတယ်ဒီကနေ့တောင်ကိုရီးယားကနေပြီးတော့ထွက်ခွာမဲ့အထဲမှာတော့သမ္မတမွန်နဲ့အတူအစိုးရအရာရှိ50ကျော်နိုင်ငံရေးသမားတွေစီးပွားရေးခေါင်းဆောင်တွေနဲ့တခြားကိုယ်စားလှယ်တွေပါဝင်ကြပါလိမ့်မယ်။ဒီကနေ့အင်္ဂါနေ့ကိုရီးယားစံတော်ချိန်မနက်10နာရီလောက်မှာပျုံယမ်းမြို့လေးစိတ်ကိုသူတို့ရောက်လာကြမှာပါ။ခေါင်းဆောင်နှစ်ဦးရဲ့ပူးရဲသတင်းစာရှင်းလင်းပွဲကိုဗိုလ်တစ်ခုနဲ့ကြာရင်ကျင်းပဖို့လည်းစီစဉ်ထားပါတယ်။
ကိုကိုကျောင်းလင်းပြောပြခဲ့တာပါမကြာခင်မှာတော့စီးပွားရေးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တကွင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဖီဝေကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ24 40 51နဲ့လိုင်းလ190တို့ကနေဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းအင်္ဂလိပ်သင်ခန်းစာစီးပွားရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သုတဆုံလင်းအမေရိကန်တခွင့်အစီအစဉ်တင်ဆက်တဲ့ကမှာတော
့ food break ကတော့မြန်မာပြည်အကြက်ကမာစတာပဲပြီးပါတယ်။မာစတာကပုံမှန်ကတစ်နှစ်ပုံမဟုတ်နှစ်နှစ်ပရိုဂရမ်ပြီးတာ။နောက်တစ်ခုကကြတော့
အမေရိကန်ပြည်ထောင်စုကပေးတဲ့ဒီ food break ပညာတော်သင်စုအကြောင်းနဲ့ပတ်သက်လို့ရှင်းပြထားတာတွေကိုမကြခင်နားဆင်ရပါမယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင်းမနဲ့ဒီအရီတာခေါင်းကြီးတွေကိုမူရင်းအပေါ်မပြတ်ဒေါခင်မျိုးတက်နဲ့ဒေါ်လလတန်းတို့စူးစီးတင်ပြထားပါတယ
်။ A fall for grace in Myanmar မြန်မာနိုင်ငံမှာတိခါကြစရာဆိုတဲ့ခေါင်းကြီးနဲ့ The Washington Post စင်စာကြီးရဲ့ September 15ရက်နေ့ထုတ်အရီတာအပေါ်ကနေကောက်နှုတ်တင်ပြလိုပါတယ်။အင်းဒီမှာရူဝင်ဂျာအမျိုးသားနဲ့လူငယ်10ဦးအသက်ခံရမှုအကြောင်းသတင်းယူခဲ့တဲ့ Reuters သတင်းတောင်2ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာတရားရုံးကထောင်ဒဏ်စီရင်လိုက်တဲ့ပေါ်ဒေါက်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပါဂျာတာပရိကကာကွယ်ပြောဆိုလိုက်ပါတယ်။အာဏာပိုင်တွေဘက်ကဒီလူသားမှုဖြစ်ပွားခဲ့တဲ့ဆိုတာကိုဝန်ခံခဲ့ပေမဲ့လို့လေသတင်းယူခဲ့တဲ့သတင်းတောင်းဦးကိုတော့အပြစ်ပေးဖို့စိတ်ပိုင်းဖြတ်ထားပုံရပါတယ်။ရန်ကုန်မှာရဲရရှိတူကသူတို့နှစ်ဦးကိုစားတောက်ဆိုင်မှာဖိတ်ပြီးစိုက်ဘက်စာရန်တွေပါတဲ့ဆက်ကူလေးကိုပေးခဲ့တယ်အဲ့ဒီဆိုင်ရွက်စာရန်တွေမှာဘာပါလဲဆိုတာကိုသတင်းတော်တွေကကြည့်တောင်မကြည့်ရသေးခင်သူတို့နှစ်ဦးကိုဖမ်းလိုက်ပြီးနိုင်ငံတော်တစ္ဆာဖောက်မှုဥပဒေနဲ့စွဲချက်တင်လိုက်တာဖြစ်ပါတယ်။ဟနွိုင်းမှာသူရောက်ရှိစဉ်ဒေါအောင်ဆန်းစုကြည်ကဒီသတင်းတော်နှစ်ဦးကိုထောင်ချတာဟာသတင်းတော်တွေဖြစ်လို့မဟုတ်ပဲနိုင်ငံတော်ရှုတ်ဝဲချက်ဥပဒေကိုချိုးဖောက်လို့ပြောခဲ့ပါတယ်။ဒါအပြင်ဝေဖန်ကြသူတွေအနေနဲ့တရားရုံးရဲ့စီရင်ချက်ကိုမဖတ်ကြဘူးလို့သူထင်တဲ့အကြောင်းတောင်ဆန်းစုကြည်ကပြောခဲ့ပါတယ်ဒီလိုပြောတဲ့အတွက်ကြောင့်လဲပြန်မေးခွန်းထုတ်เสียဖြစ်လာတာကတော့ဒီအမှုကိုတရားရုံးမှာစစ်ဆေးစဉ်ထွက်ဆိုချက်တွေအကြောင်းကိုတောင်ဆန်းစုကြည်အနေနဲ့ကိုသိဖို့လေကောလေလာမိပါရဲ့လားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်တရားရုံးစစ်ဆေးမှုတွေမှာရဲရရှိတူကဇင်းတော်တွေကိုထောင်ချောက်စင်ဖမ်းဖို့အထက်ကအမိန့်ပေးခဲ့တယ်လို့ထွက်ဆိုခဲ့တယ်လို့ဒီထွက်ဆိုချက်ကြောင့်လဲအဲ့ဒီရဲဟာထောင်တန်းတစ်နှစ်စီရင်ခြင်းခံခဲ့ရတာဖြစ်ပါတယ်။နောက်ရဲတအူးကလည်းသတင်းတော်တွေကိုပေးခဲ့တဲ့ဆိုင်ရွက်စာရမှာရှုပ်ဝဲချက်တွေမပါဘူးလို့ယုံတော်မှာဝန်ခံခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကရူဟင်ဂျာအရေးစားဖြစ်စဉ်ကအကြမ်းဖက်မှုတွေကိုအမိန့်ပေးခဲ့တဲ့စစ်ဗိုလ်ချုပ်တွေအပေါ်ဒေါန်ဆန်းစုကြည်အနေနဲ့ဘယ်လိုမှထိန်းချုပ်နိုင်စွမ်းမရှိဘူးလို့သူ့ဘက်ကကာကွယ်ပြောဆိုခဲ့ကြတာတွေရှိပါတယ်။ဒါပေမဲ့ဟနွိုင်းမှာကြာတာပြီးနေ့ကတော့အဲ့ဒီတုန်းကအခြေအနေကိုတားထည့်ပိုးပြီးကင်တွယ်နိုင်စွာရှိရနဲ့မကင်တွယ်နိုင်ခဲ့ဘူးလို့ဂျွန်ဆန်းစုကြည်ကိုယ်တိုင်ကဝန်ခံခဲ့တာဖြစ်ပါတယ်။ဒါအပြင်သူကိုယ်တိုင်ကသတင်းတော်တွေကိုလူငင်းချမ်းသာ권ပေးဖို့အာဏာအပြည့်အဝရှိပေမဲ့လို့လေအခုလိုတရားရုံးကဥပဒေကိုအလွဲသုံးစားလုပ်တဲ့ဖြစ်ရကိုသူကိုယ်တိုင်ကကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်။လွတ်လပ်စွာပြောဆို권အတွက်ယက်တီတယ်လို့သူပြောခဲ့တာကိုယုံကြည်ခဲ့ကြသူတွေသူကိုထောက်ခံခဲ့ကြသူတွေအနေနဲ့ကတော့ခုခါမှာဆက်ထောက်ခံဖို့ဆက်ယုံဖို့အကြောင်းရှိတော့ပါဘူးလို့ Washington Post သတင်းစာကြီးရဲ့ editor အပေါ်မှာရေးသားထားပါတယ်ရှင်
။ရုရှားလူမှုမီဒီယာကမြန်မာထိပ်တန်းဗိုလ်ချုပ်ကြီးရဲ့အကောင့်အစ်ကိုဖယ်ရှားပစ်လိုက်တယ်ဆိုတဲ့ခေါင်းစဉ်နဲ့ September 18ရက်နေ့ထုတ် Wall Street Journal မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာ Rohingya တွေပေါ်မှာဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ရမှာပါဝင်ပတ်သက်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဆွဆွဲချက်တွေထွက်ပေါ်လာချိန်မှာပဲ Facebook ကသူ့အကောင့်ကိုပိတ်ပစ်ခဲ့တာမို့ Russia Facebook လို့သိကြတဲ့ဒီ Russia လူမှုမီဒီယာ VK မှာအကောင့်တစ်ခုကိုလာဖွင့်ခဲ့တာဖြစ်ပါတယ်အခုလိုဒီစစ်ဗိုလ်ချုပ်ကြီးရဲ့အကောင့်ကို VK ကနေဖယ်ရှားဖို့အတွက်ဆုံးဖြတ်ခဲ့တာ Russia နဲ့တရုတ်တို့ဘက်ကမြန်မာစစ်အရေး Ranger တွေပေါ်မှာလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတခြားအင်အားကြီးနိုင်ငံတွေလောက်မဝေဖန်ပဲနေတဲ့အနေထားမှာလှုပ်ဆောင်ခဲ့တာလို့လည်းထောက်ပြပါဗျ။ St. Petersburg အခြေစိုက် VK လို့လူသိများတဲ့ Vicon Taxi ကုမ္ပဏီကတနင်္လာနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ VK သုံးဆွဲသူအများအပြားရဲ့တိုင်တန်းချက်တွေရခဲ့တဲ့နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အစမျက်နှာကို အပိတိုင်ပိတ်ပစ်လိုက်တယ်လို့ဆိုပါတယ်။ဒါအပြင်မြန်မာအတိုင်းဝိုင်းက VK မှာတင်းတဲ့စာရီကိုစောင့်ကြည့်ဖို့အတွက်မြန်မာစကားပြောတဲ့သူတွေကိုပါခန့်ထားတယ်လို့လည်းပြောပါတယ်။ Facebook company ကနေမြန်မာစစ်တပ်နဲ့တခြားအမုန်းစကားဖြန့်ဖြူးတဲ့အကောင့်20လောက်ကိုပိတ်ပစ်ခဲ့ခြင်းကပါသွားတဲ့ဗိုလ်ချုပ်မှုကြီးရဲ့အကောင့်မှာနောက်လိုက်က1.8သန်းရှိနေပြီးမကြာသေးခင်ကမှ VK မှာဖွင့်ခဲ့တဲ့သူ့အကောင့်ထဲမှာတော့ Facebook လောက်မများသေးပေမဲ့မပိတ်ခင်အချိန်ထိနောက်လိုက်ကတောင်းနဲ့ချီးပြီးရှိနေတယ်လို့ဆိုပါတယ
်။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေနားဆင်ရပြီးအခုတခါတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်။ဒီကိမ်းနဲ့တင်ပြမယ် EGM အသုံးကတော့
Hard of Hearing
ဖြစ်ပါတယ်။စာလုံးပေါင်းကHARD hard ga keta OF of HEARING hearing a na cha ya da so ro scribe khun ye thai yai de be ga ro na cha ya da keta bo di thong ye idiom de be ga ro shin ma de na kaung kaung ma cha ya da na nen nen le ni da ko yi nyun pyo da phit par de di thong ye pat de lo George Groppi de u ma ko na sin chi cha ya aw
My grandmother is hard of hearing, so I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shoutto make her understand what I want to say.
Na kaung kaung ma cha ya da, na nen nen le ni da ko idiom a thong ya, be lu pyo ma le.
Hard of hearing.
Lu pyo lu ya ba de. E da ga ro di kri mne tin pya ke de idiom a thong me phit ba de.
Aku na sin ga ya de American idiom thong English tin gan sa ri ko pyu ye ma ne khin nai ma.ဒေါ်လာတန်ကတင်ဆက်ပေးနေတာဖြစ်ပါတယ်အခုတော့စီဝါရေးကဏ္ဍဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့သတင်းပတ်တွေတုန်းကနေပြည်တော်မှာဩဂုတ်လ29ရက်နေ့ကပုဂ္ဂလိကစီဝါရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပြောခဲ့သလိုလေယာဆိုင်ပျိုးရေးကိုအခြေခံတဲ့ခင်မီဆက်မှုနိုင်ငံဖြစ်ဖို့အတွက်ဒီဆက်မှုနိုင်ငံဖြစ်လာရေးအတွက်လေယာဆိုင်ပျိုးရေးကဏ္ဍမှာဆက်ပစ္စည်းတွေအသုံးပြုတိုင်းလက်မှုဆက်မှုဒီလေယာနိုင်ငံတော်ဖြစ်လာမှာမဟုတ်ဘူးဆိုတဲ့အကြောင်းကိုတင်ပြခဲ့ပါတယ်။အခုဒီသတင်းပတ်စီးပွားရေးကဏ္ဍမှာတော့အဲ့ဒီခင်မီဆက်မှုလေယာနိုင်ငံဖြစ်လာဖို့ဘာတွေလိုအပ်တယ်လဲ၊ဘယ်ကဏ္ဍတွေကိုပြင်ဆင်ဖို့လိုမလဲဆိုတာကိုကိုဇော်ဝင်းလိုက်တင်ပြထားပါတယ
်။ခင်မီဆက်မှုနိုင်ငံဖြစ်လာရေးအတွက်လေယာဆက်ပျိုးရေးကဏ္ဍမှာစက်ပစ္စည်းရန်တရားတွေအသုံးပြုတိုင်းဆက်မှုလေယာနိုင်ငံဖြစ်လာနိုင်ပါသလားတကယ်တော့စက်ပစ္စည်းရန်တရားတွေအသုံးပြုမှုရဲ့ဘေးဒက်ဆွေးကြိုးတွေကအများကြီးရှိနေတာပါဒါပေမဲ့ဒီကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်စက်ပစ္စည်းရန်တရားတွေတဲ့ပိုပြီးအရေးကြီးတာကတော့လူတွေရဲ့တွေးခေါ်ပုံကိုအရင်ဆုံးပြောင်းလဲပြစ်နိုင်မှဖြစ်နိုင်မယ်လို့ရန်ကုန်တိုင်းဒေသကြီးအတွင်းဧက150လောက်စိုက်ပျိုးလုပ်ကိုင်နေတဲ့လေပိုင်ရှင်တူဖြစ်သူဒေါ်စင်မာကျော်ကပြောပါတယ
်ခိစားကလူတွေရဲ့ mindset ပေါ့လူတွေရဲ့စိတ်ကအကုန်လုံးအကွာအကုန်လုံးအကြောင်းချင်းရအကုန်လုံးမှုကိုနေရပဲ။ဟိုနှီးပိညာလည်းမှုကိုရပဲ။အကုန်လုံးပေါ့တစ်ခုလည်းဟိုပုံချလို့မရဘူး။အကုန်လုံးအဓိကအကုန်လုံးမပြင်းရမှာ။ပြည်နိုင်ငံနေမှာကဖဆိုင်ကတိုင်းနာကိုဆွတ်ထားလိုက်တယ်။ဒါနဲ့တိုင်းနိုင်ငံစိုက်ပျိုးရေးနိုင်ငံဆိုပြီးအကြောင်းပြပြီးအဆိုင်လိုက်တာစိတ်ယုံမီလာတဲ့ခြင်းရတယ်ပုတ္တဆေစိတ်ယုံမီလာတဲ့ခြင်းရတယ်။ဟိုမျိုးစုံနဲ့ဟိုအကုန်လုံးကဝင်လာနေကြတယ်။အဲ့ဒီအချိန်မှာအဲ့ဒါကိုဒီပစ္စည်းတွေကိုတုံးလို့ဟိုတကယ်အကျိုးရှိသလား။အဲ့အရေကိုလည်းဟိုစီစစ်ပေးရမယ်ဈေးဘအနေထားဒီနိုင်ငံကနေဆက်ဆံမှုဒီမူဝါဒတွေကိုလည်းပြကြတဲ့မူဝါဒတွေနဲ့ကိုလည်းဟိုဒီချမှတ်ပြီးတော့လည်းလောက်ရမှာလေသူကလည်းဓမ္မရေးအကောင်ကဒါကိုဟိုဈေးဘကောင်းနဲ့ဆိုက်ကြပါလို့ဟိုတကယ်ကောင်းမှုရေးဆိုရင်ဆိုက်ကြပါလို့ဘယ်သူမှစီယုံပြရမှာမဟုတ်ဘူးအကောင်ကတော့ကိုယ်စီပါအဲ့ဒါကိုကောင်းနေရေးဆိုအကုန်လောက်ပါလေ
လေယာဉ်ဆက်ပျိုးရေးကဏ္ဍမှာဆက်ရန်တရားတွေဘလောက်ပဲအသုံးပြုနေပေမဲ့ကဏ္ဍတစ်ခုနဲ့တစ်ခုထိစပ်နေတာကြောင့်ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တောင်သူတွေရောစီမံအုပ်ချုပ်တဲ့တာဝန်ရှိသူတွေရောကုန်တယ်တွေရော Alonga, a twin jaja, a tesis, Sinabima, one won't look so yama pitelo soare.
Yeah, a boy and long lady, or Tonga Milamiao. A cool day, we all come here and long lady, so I told you. Every government, I did not have the location of the way, and Osa Mule, and the Chitamule. Oh, the law is here, and the education is a good thing, education is only on the way, and I think I did what the news of the Ion. Down the line of functioning, I am.
ကိုယ်ကောင်းရှိနေရတယ်လေဒီရောရဲ့အတိမတ်ဒါကိုတောင်းရမယ်ဒီလိုအနေချင်းပါဒါဒီသိတယ်မယ်လေလိုက်ပြီးတောင်းအောင်ပါအကုန်လုံးအဖြစ်ပါလေနေရောင်လေလုံးလို့မရဘူးဒါပြင်လေယာထွက်ကုန်တွေကိုလည်းလက်ရှိအတိုင်းကုန်ကြမ်းကြီးပဲနိုင်ငံခြားကိုတင်ဖို့ရောင်းချနေကြမယ်အစားတန်ဖိုးမြင့်ကုန်ကြော်တွေအဖြစ်ပြောင်းလဲထုတ်လုပ်နိုင်မှသာအင်းကြီးနိုင်ငံတွေအပါအဝင်နိုင်ငံတကာဈေးကွက်နဲ့ရှင်
ယ်ပေါ့ဒီတိုင်းကူကတော့မတီးရဲနဲ့ဒီကုံရဲနဲ့ပဲထုံနေတာဟိုကုံရဲနဲ့ကူဆိုရင်ဗိဆုံးဆွေးပါကြမနစ်ကဆိုရင်အရင်ကဒီတရုတ်ကိုပို့တာစံနေတကယ်နေနေတယ်ပြည့်ဆိုတော့မနစ်ကအမေထားတရုတ်ကဒီဘက်တဲကိုဝင်ပြီးဒီဘက်တစ်ခုနေနဲ့ဖောက်ပြီးစကားပါဆင်းတယ်အဲ့လိုမျိုးတွေပေါ့ဟိုတရုတ်နဲ့အကောင်ကရှေ့ပြန်ကြီးမလုံနိုင်မလုံနိုင်လို့ပြောလို့ရှိရင်ကုံရဲနေသမားကလည်းစိုက်ပျိုးထားတဲ့အတွက်ကိုဈေးနေပြီးတော့ဟာငါတို့ပြင်းနေတယ်ဆိုပြီးတော့ဘယ်လိုမှတော့မရောက်နိုင်လို့ခေါင်းနေရတယ်။ဒါပြောဆိုတော့ဒီကုကုံကြေးတွေနဲ့လည်းဖောက်လိုက်ကြတယ်ဈေးမြင်လာတယ်။ဈေးသမားကဒါမကျဲမနေနဲ့ဆိုပြီးတော့ဝယ်တော့ရတယ်။သူဝယ်ရတဲ့ဈေးသွင်းအားကြီးတွေမှာအကုန်လုံးဈေးမြင်နေပြီးတော့သူ့ရဲ့ထက်ကုန်ရှိတဲ့အချိန်ကြတော့မှဟိုနေအားပြင်းလာတဲ့ဈေးမကိုက်လို့ဈေးချပေးပါဆိုတဲ့ပုံစံမျိုးရတော့ဟိုအများကြီးကတော့ဒီကရန်စင်ကကြည့်နေတော့လက်တမခံနိုင်အနေထားပဲနော်
စီမံကိန်းရေးဆွဲပြီးအကောင့်ထဲပေါ်ကြပြီဆိုရင်လေတနည်းလောက်လုပ်ပြီးရက်နေလို့မရပဲဇွဲရှိရှိနဲ့နှစ်ရှည်ဆက်လက်လှုပ်ဆောင်သွားကြဖို့လိုအပ်တယ်လို့သူ့အတွေ့အကြုံနဲ့နိုင်ရှင်ပြီးဒေါ်စင်မကျော်ကပြောပါတယ
်အကောင့်ကတော့ဟိုလိုအပ်နေပါရဲ့ဟိုတစ်ခုဟိုဒါပေမဲ့ဒီကဏ္ဍတစ်ခုကိုပူချရဲဆိုရင်ဒါကတရားဒီလောက်နဲ့လောက်တာမျိုးမဟုတ်ဘဲနဲ့အဆိုင်မမနဲ့ဟိုကိုနေလောက်လာတဲ့ပုံစံမျိုးပေါ့ဒီနေ့ငနေပြည့်တဲ့နာမည်ကိုနှိစေလာနဲ့လုံလာတဲ့ပုံမှာ reset ကိုခိုက်တာဒီဟာကဟိုတရားစီလေးဒါလေးကိုဒီချိန်မှာဒါလေးလုံမယ်ဒီချိန်မှာဒါလေးလုံမယ်ဆိုဟိုသူတို့မူရရအစဟိုနေနေရာစမတိငင်ညာတွေကဟိုနေဖြစ်လာတာဆိုတော့ရာဒီဝိချိန်ရဲ့ဖြစ်တယ်အဲ့ဒီပုံမှာဟိုကွာချိုးတင်ပြေစုမှုတွေကဟိုအများကြီးအကုန်လောက်ထားမှာပေါ့နော်ဆိုတော့ရေဒီနေနေတွေဖြစ်တယ်ဒီမှာဟိုအရင်မျိုးစပါးကအရင်မင်းမရှိတာမျိုးပေါ့အဲ့ဒါမှဒီမှာမျိုးစပါးမပြောဘူး။အိုးဝယ်ယူလို့အမေရိကန်ကအဲ့ဒီတိုင်းမှာအသေးတံကိုယူရမယ်ဆိုရင်ဒီစပါးလေးတော့ဟိုမြင့်နေရမျိုးပေါ့။အမေရိကန်ချာမြတ်ရွေးချီရမျိုးလည်းချီနေရတယ
်။အဓိကအရေးကြီးဆုံးကတော့တဦးနဲ့တဦးကြမှာယုံကြည်မှုရှိလာရေးဖြစ်ပြီးအဲ့ဒီယုံကြည်မှုချိုးဖောက်သူတွေကိုလည်းဥပဒေနဲ့အညီပြင်းထန်စွာအရေးယူဖို့လိုအပ်တယ်လို့ဒေါ်စင်မာကျော်ကဆိုပါတယ်
။ဆိုတော့ယုံကြည်မှုရှိလာအောင်ဆိုရင်တော့ကျော်တာရဲ့ကလေးတွေကိုပြောင်းလုပ်ပေးရစေနဲ့ဖြစ်လာနေလို့တော့ဒါလေးကဘုလိုမျိုးလုံးလုံးမှုကိုပေါက်ပြတဲ့ဆိုရင်ပေါက်ပြတဲ့လူတစ်ပြေးလေးအစားအလင်းငယ်ဆုံးနဲ့ချက်ချင်းချီရောက်ဆုံးအရေးကြီးပြလိုက်မယ်ဒါမှမဟုတ်ရင်အားငါတို့လောက်ကတော့သူကုံရလေဟာငါတို့လောက်ကအမှန်ကန်ချက်ရှိတယ်အကုံတော့ပေါ့နော်စင်ကြစင်ကဟိုကိုယ်ဦးနေပေါ့တင်းနေငူးချင်းတင်းနေအမှလက်သမားလည်းဒီဆိုင်ပြောလာဟာငါတို့ဆိုင်ပြတင်းနေနဲ့အမှန်ကန်ချက်ရှိတယ်ဆိုတဲ့အစမျိုးကိုခုဆိုရင်ဂျောင်းပြလိုက်တဲ့လူတွေတော်တော်များတယ်။တော့လည်းဘာမှမထူပါဘူးဆိုရဲဟိုမတော်ကိုဘဝရဲ့အာမခံခြင်းမရှိတော့လာနိုင်မှုမရှိဆိုရဲဟိုအယိုးဆက်စိတ်တွေကဆဲတယ်။အရင်တော့ကတောင်းနေတဲ့ဇမားတွေစာတမ်းတွေကလေပြန်လုပ်တဲ့လူကတော်တော်ရှာ။အကုန်လုံးကဟိုစိတ်ယုံနေသွားကြအကုန်လုံးနိုင်ငံများတော်ပြီးတော့ဒီခုဆိုရင်ဂျပန်နဲ့ကိုရီးယားကိုထွက်ပြီးအလုံးလုံးကြောက်လို့များတယ်။ဒီကမှလေလုပ်ငန်းလုပ်နေတဲ့လူကောင်မှကြောက်ချပါပ
ါလေ။လေယာကဏအပါဝင်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်လိုအပ်နေတဲ့ကန္တာတိုင်းမှာကြီးမားတဲ့လိုအပ်ချက်နဲ့အားနည်းချက်တွေရှိနေတာကြောင့်အစိုးရကြောင့်ရယ်ပုဂ္ဂလိကကြောင့်ရယ်ဆိုပြီးတဦးနဲ့တဦးလက်ညှိုးထိုးအပြစ်တင်နေတာမျိုးဒါမှမဟုတ်သူလှုပ်ပေးမှငါလှုပ်ပေးမှဆိုပြီးထိုင်ဆောင်နေကြမဲ့အစားအားလုံးမှာတာဝန်ရှိတာနဲ့အညီအကုန်ပူးပေါင်းပြီးဟန်ညက်ညီညီဆောင်ရွက်ကြမှာအောင်မြင်နိုင်ပါပါ။အခုနောက်ပိုင်းမှာတောင်သူတွေအတွက်ရောကုန်တယ်တွေအတွက်ပါအဓိကစိုးရိမ်စရာဖြစ်လာနေတဲ့ကိစ္စကတော့တရုတ်ကုန်တယ်တွေဟာအရင်ကလိုနေစားကနေစောင့်ဝယ်တာမျိုးမဟုတ်တော့ပဲပြည်တွင်းအထိသူတို့ကိုယ်ပိုင်ကိုယ်စားလှယ်တွေဆင်လွတ်ပြီးဝယ်ယူနေကြတဲ့ကိစ္စပါ ဒါကြောင့်အားလုံးအတွက်အကျိုးရှိစေမယ့်ဈေးွက်ပြောင်းမသွားခင်တောင်းသူတွေရောကုန်းတွေရောအစိုးရတာဝန်ရှိသူတွေကပါဘူးဝံပြီးဈေးနှုန်းကိုတတ်မှတ်ပေးရုံနဲ့မဟုတ်ပဲအဲ့ဒီတတ်မှတ်ပေးထားတဲ့ဈေးနှုန်းတွေအတိုင်းအတိအကျရောင်းဝယ်ဖောက်ကားနိုင်အောင်စောင့်ကြည့်ပေးတာအပြင်ပြပကလာပြီးကိုယ်ဈေးွက်ထံမှာဝယ်ခြင်းတလို့ဝယ်ပြီးဈေးွက်ဖြည့်ဆည်းနေတာတွေကိုလည်းအချိန်မီတားဆီးပေးဖို့လ
ကိုယ်တော်ဝင်လာရဲ့စီးပွားရေးကဏ္ဍဖြစ်ပါလေခင်ဗျာအခုတစ်ခါတင်ဆက်မှာကသုတဆုံနဲ့အမေရိကန်တကွင်အစီအစဉ်မှာတော့မြန်မာနိုင်ငံသားတွေလည်းပါဝင်ခွင့်ရလေရှိတဲ့ Fulbright ပညာတော်သင်ဆုအကြောင်းကိုကိုအောင်ကတင်ပြမှာပါ
ထောင်ကွာ46ခုနှစ်အော်ဂူလာတရနေ့မှာအမေရိကန်သမ္မတဟယ်ရီထရူမင်ကဖူဘရိုက်ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်။အာကန်ဆက်ပြည်နယ်ထက်လွတ်တော်မှ J. William Fulbright ကဒီဥပဒေကိုအဆိုပြုတင်သွင်းခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကြားပိုးပြီးတော့နားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံကဆရာတွေ၊ပေါမွန်ခတွေ၊အသက်ပညာရှင်၊အသိပညာရှင်ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအကောင့်တွေဖော်ပြခြင်းဖြစ်တယ်လို့သူကဆိုပါတယ်။ဒုတိယကမ္ဘာစစ်လက်ချံပစ္စည်းတွေကိုရောင်းချပြီးတော့ရရှိလာတဲ့ငွေတွေနဲ့ဒီပညာတော်သင်ဆုအစီအစဉ်ကိုစတင်အကောင့်ထည့်ပေါ်ခဲ့တာပါ။နှစ်စဉ် Fulbright အစီအစဉ်ကနေအရေးချင်းမီကျောင်းသားပေါင်း1300လောက်ကိုပညာတော်သင်ဆုကြီးထောက်ပံ့ပြီးတော့ဘွဲ့ရရှိအောင်နဲ့သုတေသနလုပ်ငန်းတွေအတွက်လည်းကူညီပါတယ်။အခုအခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအနုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2သိန်းနီးပါးကို American ပြည်ထောင်စုစီခေါ်ယူခဲ့ပြီးအမေရိကန်နိုင်ငံသားသသိန်းကျော်ကလည်းနိုင်ငံရဲ့ခြားကိုတွားရောက်ခဲ့ပါတယ်။မြန်မာနိုင်ငံကနေ Fulbright ပညာတော်သင်ဆုရခဲ့သူမတ်ချီတာချစ်စောကတော့သူ့အနေနဲ့ပညာတော်သင်ဆုလျှောက်ခဲ့ရတဲ့အတွေ့အကြုံကိုအခုလိုစပြောပြပါရစေ
။မပထမဆုံးလျှောက်တာကဒီ Political Science ကိုလျှောက်တာပါ။ဒါကျင်လာလေဒီ Political Physics ကိုတွားရှင်နေဆိုတော့ Political Science ကိုလျှောက်တယ်။ဒါပေမဲ့ကျွန်မရဲ့အလုပ်က Politics နဲ့လုံးဝမဆိုင်တဲ့အလုပ်ဖြစ်နေတော့နော်မဗိုလန်တီယာအလုပ်ဒီလောက်ပဲရှိရတဲ့အခါကျတော့အဲ့ဒီပထမတစ်ခေါက်မှာစူးကျက်ထိခံရရဲ့မပါဘူးပေါ့နော်ဒေတာပြန်ပြီးတော့ကိုယ့်ဘာသာကိုလည်းပြန်သုံးတယ်ပြန်ပြီးတော့ပြင်ဆင်ပြီးရတဲ့အခါကျတော့နောက်တစ်နှစ်တစ်ခေါက်ဆက်ပြန်လျှောက်ပါတယ်အဲ့ဒီအခါကျမှကျွန်မဘာလုပ်ချင်လဲဆိုတာကိုလည်းကျွန်မအဲ့ခါကျတော့ဒီအခြေချလေးဆက်ဖြတ်ပြီးရေးရပေါ့နော်ရေးပြီးတော့ဒေတာလျှောက်တဲ့အခါမှာတော့ဒုတိယတစ်ခေါက်ကျတော့ကျွန်မရသွားပါတယ်ကျွန်မသွားဆက်တာကဒီpublic administration မှာနော် master of public administration ကိုတက်တက်ဖြစ်ပါတယ်ဒီလိုအထွေထွေဘာသာရပ်ပါမြန်မာလိုကတော့ဒီအုပ်ချုပ်ရေးတွေပေါ့နော်ဟုတ
် Fulbright ဒီပညာတော်သင်ဆုအစီအစဉ်ကဟိုဘလို့ဘာသာရက်တွေကိုတင်ကြားဖို့အတွက်တို့ကအဓိကအကူအညီပေးလေရှိပါလဲ
ကောင်းကောင်းတော့ကျွန်တော်တို့ဒီတိုင်းပြည်ခွင့်ပေးရေးအတွက်ပေါ့နော်တိုင်းပြည်ခွင့်ပေးရေးအတွက်ဆိုပြီးတော့အများဆုံးပေးတာရှိရေးဒါပေမဲ့အခုနှစ်ပိုင်းမှာတော့တကယ်ကိုပေါ့နော်လိုအပ်တဲ့ဘာသာရက်ဒီဥပမာအနည်းပညာပိုင်းနဲ့တွားလို့လည်းရှိပါလိမ့်အဲနောက်တစ်ခုကအင်္ဂလိပ်စာပိုင်းနဲ့တွားတာနောက်တစ်ခုကဒီစိုက်ပျိုးရေးဘက်နဲ့တွားတာ forest ဘက်နဲ့တွားတာတိတော့ဘက်နဲ့တွားတာအဲ့လိုမျိုးလေးရှိသေးတယ်။ကျွန်တော်တို့ဖြစ်ပြီးတော့ကတော့ဒီ public policy တို့ political science တို့ public administration တို့ပေါ့နော်ဒီပြည်အုပ်ချုပ်ရေးဒီပြည်မူဝါဒရေးရာနောက်တစ်ခါဒီပြည်ကျန်းမာရေးအဲ့ဒီစိတ်ဘာသာရပ်တွေကိုပေးတာများတယ
်။ဆိုတော့အခုလိုမျိုးပေါ့လေဒီ scholarship ပေးတယ်ဆိုတော့အဓိကကဒီမဟာဘွဲ့အတွက်ပေါ့နော် master ဘွဲ့အတွက်ပဲပေးတာလား
။master အတွက်ပဲပေးပါလေ။အဲဒီမှာတို့ဒီတခြား program ပေါ့နော်ဒီ undergraduate တို့ဘာလို့ဆိုရင်တခြား program လေးတွေရှိပါတယ်ဒီ American တန်ရုံးဒီ scholarship website တွေဒီ state department ရဲ့ website မှာလည်းကြည့်လို့ရပါတယ် Fulbright ကတော့မြန်မာပြည်အတွက်က master ပဲပေးပါတယ်
ဟုတ်ကဲ့ဆိုတော့ဒီပေါ့လေ master ဘွဲ့အတွက်အခုလို့ပြီးတယ်ဆိုတော့ဟောသူကဟိုဘယ်နှစ်နှစ်စာလောက်အတွက်ပြီးပါလဲ
master ကပုံမှန်ကတစ်နှစ်ပုံမဟုတ်နှစ်နှစ် program လေးပါအများဆုံးတော့နှစ်နှစ်ပေါ့နော်နှစ်နှစ်သွားတက်ရတယ်အဲကျွန်တော်ကတော့တစ်နှစ် program ဆိုတော့တစ်နှစ်ပဲတက်တယ်အဲကျွန်တော်လူတွေပေါ့နော်တချို့လူတွေကတော့နှစ်နှစ်တက်ရတဲ့ program တွေဆိုရင်နှစ်နှစ်သက်သက်ကြတယ်နောက်တစ်ခုကကျတော့ဒီ free academic program ဆိုတာလည်းပါပါသေးတယ် Fulbright မှာအဲ free academic ကကျတော့3လကနေ6လသက်တက်ရတဲ့ program တွေပေါ့နော်အဲ့ဒါကဒီ English စာပြင်ဆင်ပေးရလို့နောက်တစ်ခုကဒီနိုင်ငံတကာကျောင်းသားတွေအတွက်ကိုဒီ American culture နဲ့ link အောင်ပေါ့နော် culture ဒီ orientation ပေးရတော့အဲ့ဒါဒီကိုပြင်ဆင်ပေးတဲ့ program အဲ့ဒါကစတော့3လကနေ6လအတွင်းပေါ့နော်ဒီ academic visa မပါတဲ့နေ့တော့ကျေ sorry တော့တက်ရတာအဲ့လိုမျိုးကိုလည်းသူတို့ခွင့်ပြုပါတယ်အဲကျွန်မကစတော့ pre academic ကတစ်ပတ်ပေးပါတယ်တစ်ပတ်ပေးပါတော့အဲ့ဒီ academic တစ်ပတ် program နဲ့နောက်တစ်ပတ်ကကျွန်မရဲ့ starting ကစတော့တစ်နှစ်ဆိုတော့တစ်နှစ်ခွဲတစ်နှစ်လောက်ပေါ့နော်တစ်နှစ်လောက်ကိုကျွန်မတို့တက်ချက်ရပါတယ်
မတ်ကြီးပြချစ်စောကဒီအမေရိကန်မှာကျောင်းလာတက်တယ်ဆိုတော့ဗမာတက်ခဲ့ပါလေ
ကျမကဒီUS မှာကဒီ New York State ရဲ့ Syracuse မြို့ပေါ့ Syracuse မြို့က Maxwell School of Citizenship and Public Affairs ကျောင်းပေါ့နော်အဲ့ဒီကျောင်းလာကတော့ဒီကျမတို့ဒီအမေရိကန်မှာသူတို့ US News Rank မှာဆိုလို့ရှိရင်ဒီတက်ကတူရဲ့ rank ကိုကြည့်လို့ရှိရင်လည်းသူက Public Administration မှာဆိုရင်ထိပ်ဆုံးမှာရှိတဲ့ကျောင်းတစ်ကျောင်းမှာအဲ့ဒီကျောင်းမှာဒီနာတင်ခွင့်ရခဲ့ပါလေဒီ NGO လောကဒီရထလူအဖွဲ့အစည်းလောကကလာတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ဒီ GDHO ရေးပါမှာရက်ကိုယူနေတင်ရတဲ့အကြောင်းအရာတွေကလည်းဒီအထွေရေးပိုင်း public GDHO ရေးပိုင်းနောက်တစ်ခါကျတော့ဒီ NGO အပိုင်းလေးပေါ့နော်အဲ့ဒါတွေလည်းတင်ခဲ့ရတယ်နောက်တစ်ခါကျတော့ဒီနိုင်ငံတကာပေါ့နော်နိုင်ငံတကာ international development လို့အဲ့လို development seed development study နောက်တစ်ခါကျတော့ public policy ပေါ့နော်ဒီလိုမျိုးဝါးစားရေးရတယ်ပတ်သက်ပြီးတော့လည်းတင်ခဲ့ရပါတယ်
ဆိုတော့ဒီ food bike ပညာတော်သင်စုအစီအစဉ်ကတော့ဟိုအခုလိုပေါ့လေမြန်မာနိုင်ငံအပါအဝင်တခြားဒီတိုင်းပြည်ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအရှိန်အဟုန်နဲ့ဆောင်ရွက်ဖို့ရှိနေတဲ့တိုင်းပြည်ရသူတွေကိုအဓိကပေးတာဆိုတော့ပညာတော်သင်စုအစီအစဉ်မှာပါဝင်ခဲ့ပြီးတဲ့နောက်မှာရောသူကဒီကိုယ့်ရဲ့နိုင်ငံကိုပြန်ပြီးတော့အကျိုးပြုဖို့ကိစ္စတွေဘာတွေနဲ့ပတ်သက်ပြီးတော့သူတို့ကဘယ်လိုစီမံစည်းကမ်းတွေချထားပါလဲ
ကျွန်တော်တို့ကဒီ food bike scholarship တွေရသွားပြီးတော့သူကဒီတိုင်းပြည်ကိုပြန်လာရမယ်ပေါ့နော်ကိုတိုင်းပြည်မှာကိုပြန်လာပြီးတော့အနည်းဆုံးနှစ်နှစ်လောက်ပြန်လာပြီးတော့နေပြီးတော့အလုပ်လုပ်လုပ်ပေါ့နော်အလုပ်လုပ်ပြီးတော့မှဒီ US ကိုပြန်သွားပြီးတော့ကျောင်းသက်လေးရပါလိမ့်အနည်းဆုံးတော့ကိုတိုင်းပြည်ကိုနှစ်နှစ်ပြန်လာရမယ်ဆိုပြီးတော့ပြောထားတာရှိပါတယ်တင်တာကတော့တခြားဘာမှတော့ကန့်သက်ထားတာမရှိဘူးတကယ်လို့ဒီကိုရာပြည်တော့နှစ်နှစ်ပြန်လာနေရမယ်ဆိုတဲ့ဟာမျိုးတော့ရှိကြတယ်
ဒီအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ပေါ့လေကို့အတွက်ကောဘလောက်အထိကို့နိုင်ငံအတွက်ကောအကျိုးဟိုရှိခဲ့ပါလဲဘလောက်အထိကျေနပ်မှုရှိပါရဲ့လဲ
ကျမအများကြီးကျေနပ်ပါလေကျမကဘဝကကိုယ်တော်မှာပြောင်းလဲသွားစေနိုင်တယ်ပေါ့နော်ပြောင်းလဲသွားစေနိုင်တယ်ဆိုတာကကျမဒီပထမလုံးမှာဆိုလို့ရှိရင်ဒီမူဝါဒရေးရာလေးနဲ့ပတ်သက်ပြီးတော့လုံးဝမသိပါဘူးကျမအရင်တုန်းကလည်းဒီမူဝါဒရေးရာဆိုတာကိုဟိုဘာမှမသိခဲ့ဘူးပေါ့နော်ကျောင်းသားမတက်ချင်တော့ပါဆိုရင်ပြန်လာတဲ့အခါကျတော့အခုလိုလိုဆယ်မှာကျွန်တော်မူဝါဒပြည်ထောင်စုလုပ်ငန်းတွေလုပ်ပါတယ် public policy နဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်ပါတယ်ပြည်ထောင်စုလုပ်ငန်းတွေလုပ်တာပေါ့နော်တန်းစီကလည်းအတင်ကြီးကြောင်းဖြစ်သွားပြီပေါ့နော်အကြောင်းလည်းအများကြီးဖြစ်သွားပြီအဲ့ဒီအချိန်မှာကျွန်တော်တို့ဟိုဒီပညာလေးသင်လာခဲ့တယ်ဒီကိုယ့်ရဲ့ပညာနဲ့ချက်ချက်ဒီကိုယ်တိုင်းဒီမှာပြန်ပြီးတော့အသုံးချလို့ရတယ်ပေါ့နော်အသုံးချလို့ရတဲ့အတွက်ကြောင့်လည်းကျွန်တော်အရင်ကကျေနပ်မိပါတယ်
ဟုတ်ကဲ့ဆိုတော့မတ်ကြီးပြည်ဒီဖူဘက်ပညာတော်တင်စုကိုဘယ်အချိန်ဒီမှာလျှောက်ရတာလဲဒီအစည်းအဝေးမှာလျှောက်ဖို့အတွက်ကဘယ်လိုတွေကြိုတင်ပြင်ဆင်ထားဖို့အကြံပေးချင်ပါလဲ
တို့အမီလာနောက်ဆိုရင် announcement ထုတ်ပြီးတော့အခုဂျွန်ဂျူလိုင်အောက်တိုဘာလဆိုရင်ကိုစပြီးတော့ကျွန်တော်တို့ဒီ application တင်တာတို့ interview လုပ်တာတို့အကုန်လုံးပြီးသွားပါပြီအခုတော့ November လောက်ဆိုရင်ကိုကို final ဖြစ်ပြီဆိုတာပေါ့နော်။ကျောင်းကြီး final ဖြစ်ပြီဆိုတာလည်းသိရပါတယ်။အဲ့ဒီတောက်လျှောက်ဒီမှာ October November December ဆိုရင်အဲ့ဒါ summer break တွေဖြည့်တဲ့အချိန်မှာ TOEFL နဲ့ GRE တွေဖြည့်ရပါတယ်။ American test prep တွေအားသာ TOEFL နဲ့ GRE ရမဖြစ်မနေလိုအပ်တယ်။အဲ့ဒါကြောင့်မလို့ TOEFL GRE ရောဖြည့်ရပါတယ်။
ကိုယ်တင်ဆက်သွားတဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါခင်ဗျာ PUA အမေရိကန်တန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် Founding Fathers လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကိုတည်ထောင်သူတွေဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့အတွက်အစိုးရရဲ့ဥပဒေမူပေါင်းတွေကိုအခြေခံဥပဒေထဲမှာထည့်သွင်းခဲ့ပါတယ်အဲ့ဒါကတော့ဖြစ်ဆွက်ချက်10ခုပါ3ခုကတတိပုဂ္ဂလအခွင့်အရေးကိုကာကွယ်ဖို့နဲ့5ခုကတော့တရားဥပဒေခိုင်မာစေဖို့ဖြစ်ပါတယ်အဲ့ဒီ10ခုကို Bill of Rights အခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်လို့ခေါင်းစဉ်တတ်ထားပါတယ် 5th Amendment ဖြစ်ဆွက်ချက်အမှတ်5ကရာဇဝတ်မှုနဲ့ဆွဆွဲခံရသူတွေကိုအစိုးရကတရားစွဲရမှာအခြေခံဥပဒေအရကန့်သတ်ချက်တွေကိုပြဋ္ဌာန်းထားတာပါတစုံတစ်ယောက်ကို Grand Jury လို့ခေါ်တဲ့ခုံသမားလူကြီးအဖွဲ့ကအပြစ်ရှိတယ်လို့မဆုံးဖြတ်မချင်းပြင်းထန်တဲ့ရာဇဝတ်မှုတစ်ခုအတွက်တရားမစွဲရဘူးလို့ဖြည့်ဆွက်ချက်အမှတ်5ပထမဆုံးစာပိုင်းမှာပြဋ္ဌာန်းထားပါတယ်။ Grand Jury ဟာအင်္ဂလိပ်ရိုးရာဥပဒေဟောင်းရဲ့စနစ်တစ်ခုဖြစ်ပြီးဆွဆွဲခံရသူကိုအင်္ဂလိပ်ဘုရင်ကအထိပ္ပယ်မဲ့တဲ့ဒါမှမဟုတ်ပြင်းထန်တဲ့အပြစ်ပေးတာမျိုးမလုပ်ရအောင်အကာအကွယ်ပေးတဲ့ဂျာခန်စနစ်တရားဖြစ်ပါတယ်။အဆွဆွဲခံရသူကိုဘိုးအစိုးရကမတရားအရေးယူတာကနေကာကွယ်နိုင်ဖို့ Grand Jury စနစ်ကိုဆက်ထားမယ်လို့အခြေခံဥပဒေရေးဆွဲသူတွေကရွေးချယ်ခဲ့တာပါ။ဒုတိယစာပိုက်ကတော့
နှစ်ထပ်နှစ်နာမှုလို့ဆိုတဲ့အလားတူပြစ်မှုတစ်ခုအတွေ့ဆွဆွဲခံရသူကိုထပ်ခါတလဲလဲတရားဆွဲတာမျိုးကနေအကာအကွယ်ပေးထားပါတယ်ဆိုလိုတာကတစုံတစ်ယောက်ဟာပြစ်မှုတစ်ခုအတွေ့အပြစ်မရှိဘူးလို့တွေးထားပြီးရင်အဲ့ဒီအလားတူဆွဆွဲခြင်းနဲ့တရားရုံးအသီးသီးမှာထပ်ခါတလဲလဲတရားဆွဲမခံရဘူးပါတတိယစာပိုက်မှာတော့ဆွဆွဲခံရသူအနေနဲ့ရာဇဝတ်မှုတွေမှာကိုယ့်ကိုယ်ကိုအပြစ်ရှိအောင်အတင်းအကျပ်ဖက်ဆူခိုင်းတာမျိုးမဖြစ်ဘူးအကာအကွယ်ပေးထားပါတယ်မျက်မြင်သက်သေတူဦးဟာတရားခွင်အတွင်ကိုယ့်အတွက်အပြစ်ဖြစ်စေမဲ့အဖြေမျိုးမပေးမိရအောင်ဒီဖြည့်ဆွက်ချက်အမှတ်၅ကိုတုံးပြီးမိကွန်းတွေကိုမဖြေဘဲညှင်းလို့ရပါတယ်စတုဒ္ဓစာပိုက်ဒါမှမဟုတ် due process ထိုက်တဲ့နဲ့တရားစီရင်ရေးစာပိုက်မှာတော့တရားစီရင်ရေးစနစ်ထဲမှာလူပုဂ္ဂိုလ်အားလုံးကိုမျက်မျှတတစစ်ဆေးစီရင်ဖို့အာမခံထားပါတယ်တစုံတစ်ယောက်ရဲ့ဘဝလွတ်လပ်မှုဒါမှမဟုတ်ပိုင်းဆိုင်ပစ္စည်းကိုထိခိုက်အောင်မလုပ်ခင်မှာအစိုးရဟာအခွင့်အရေးအားလုံးကိုလေးစားလိုက်တာကိုအခြေခံဥပဒေနဲ့ဆက်ဆက်ဥပဒေအားလုံးမှာပြဋ္ဌာန်းထားတဲ့အာမခံချက်တွေနဲ့အကာအကွယ်ပေးမှုတွေကိုလိုက်နာဖို့လိုအပ်ပါတယ်။ပင်စမစာပိုက်ညှတာတဲ့ရော်ကြီးဆိုင်ရာစာပိုက်မှာတော့ပုဂ္ဂလိကပိုင်ပစ္စည်းကိုအများပြည်သူအသုံးပြုဖို့ဘ ਹੁ အစိုးရကရယူခွင့်ရှိပေမဲ့ရယူချိန်မှာရှိတဲ့ညှတာတဲ့ဈေးကွက်ပေါက်ဈေးအတိုင်းပိုင်ရှင်ကိုရော်ကြီးပေးရမယ်လို့ပြဋ္ဌာန်းထားပါတယ်။ဖြည့်ဆွက်ချက်အမှတ်၅ဟာအခြေခံဥပဒေရေးဆွဲသူအများအပြားဗြိတိသျှအုပ်ချုပ်မှုအောက်မှာကြုံခဲ့ရတဲ့တရားရုံးတွေရဲ့အလွန်အကျွံအာဏာသုံးလုံးဆောင်မှုတွေကိုဓာတ်ဆီးဖို့ဖြစ်ပါတယ်။ဆွဆွဲခံရသူကိုချိန်ချောက်ပြီးတော့ကိုယ့်ဘာသာအပြစ်ကြအောင်အတင်းအကျပ်မလုပ်ဖို့ကာကွယ်ပေးထားတယ်လို့တရားရုံးတွေမှာမျှတတဲ့စီရင်မှုရှိဖို့အာမခံချက်ပေးထားပါတယ်။နှစ်ဆရာစုလယ်ပိုင်းကတရားဝန်ချုပ်တရားသူကြီးဝီလျံအိုဒေါဂလက်စ်ရဲ့စကားအရဆိုရင်ဖြင့်ဖြည့်ဆွက်ချက်အမှတ်၅ဟာမိတ်ဆွေဟောင်းတူမိတ်ဆွေကောင်းတူအနာရှင်လောကလူမျိုးဖို့ဂုံတိခါပြေဆုံးဖို့ယဉ်ကျေးသမှုရှိဖို့လူသားရဲ့ယုံကံမှုမှာမဟာမတ်တိုင်ကြီးတစ်ခုပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုက်ပါတယ်ရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အာဘော်မှုအကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းအကျဉ်းချုပ်ကိုတော်ခင်မျိုးသက်ကပြောပြမှာပါအ
မေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်ရှင်းတင်သွင်းခဲ့တဲ့ Brett Kavanaugh ရဲ့မှတ်တမ်းမှာတင်းငယ်တဲ့အမဲဆက်တစုံတရားတော်မရှိခဲ့ဘူးလို့သူ့ဘက်ကရက်တီပြောပါတယ်အထက်တန်းကျောင်းသားဘုရားလွန်ခဲ့တဲ့နှစ်30ကဆယ်ကျော်သက်မင်းကလေးတူကိုလိင်မှုဆိုင်ရာစော်ကားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို Kavanaugh ကညှင်းဆွခဲ့ပြီးနိုင်ရဲ့အနေငယ်ချာမှာပဲ Amy Roma သမ္မတကခုလိုသတင်းတောက်တွေအမေကိုဖြေကြားခဲ့တာဖြစ်ပါတယ်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့ VK လူမှုကွန်ရက်အကောင့်ကိုရုရှားနိုင်ငံအခြေစိုက်VK လူမှုကွန်ရက်ကနေပိတ်ပစ်လိုက်ပါတယ်ဒီလူမှုကွန်ရက်ကိုတုံးဆဲနေသူတွေတိုင်ကြားချက်တွေအတော်များများရပြီးတဲ့နောက်ပိုင်းမှာပိတ်ပစ်လိုက်တာဖြစ်ကြောင်း VK လူမှုဆက်ဆံရေးအဖွဲ့က VOA မြန်မာပိုင်းကိုအီးမေးလ်ကနေတဆင့်ရှင်းပြပါတယ် American ပြည်တော်စုမှာလာမယ့်2019ခုအတွက်ဒုက္ခတဲ့အရေးအတွက်ကို3000ပဲလက်ခံမယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတင်းနယ်လာနေမှာကြေညာပါတယ်ဒါက Trump အစိုးရအဖွဲ့အရင်လက်ခံမှုစီစဉ်ထားတဲ့အရေးအတွက်4000ခွဲကနေ short ချလိုက်တာပါ American ပြည်တော်စုမှာ2019အတွက်ဒုက္ခတဲ့နဲ့နိုင်ငံခလုံးခွန့်တောင်းခံသူပေါင်း3000ထိလက်ခံမှာဖြစ်ပြီး October 1ရက်နေ့စတင်မဲ့ဗန်နိုင်းနှစ်အတွင်း2019အတွက်အများဆုံးလက်ခံမဲ့ဒုက္ခတဲ့အရေးအတွက်က3000ဖြစ်တယ်လို့နိုင်ငံရေးခလုံးခွန့်လျှောက်ထားသူ 28,000 လက်ခံမယ်လို့ဝန်ကြီးချုပ်ကဝန်ကြီးပွန်ပီယိုကပြောပါတယ်။အခုလက်ရှိမှာ American ပြည်တော်စုမှာရောက်နေတဲ့နိုင်ငံရေးခလုံးခွန့်တောင်းခံသူပေါင်းက 8,000 ကျော်ရှိနေပြီဖြစ်ပြီးသူတို့ဟာတရားရုံးဆုံးဖြတ်ချက်တွေကိုစောင့်ဆိုင်းနေကြတာဖြစ်ပါတယ်။ American ပြည်တော်စုမှာဒီကနေ့အထိမြန်မာနိုင်ငံကလာရောက်တဲ့ဒုက္ခသည်က 38,000 ရှိပြီးအများစုကကရင်နဲ့ချင်းတိုင်းရင်းသားတွေဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုဒေါခင်မျိုးသက်ပြပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်နှွင့်အင်ဂျင်နီယာကတော့ Keith Song ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00ထိလိုင်းဒိုမီတာ24-50-51တို့ကနေထုတ်လွှင့်ခဲ့တာပါဆရာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.